Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2014ခုနှစ်ဩဂုတ်လ2ရက်နေ့စနေနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့ 51 နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမကတင်ကြီးထိုက်ပါ
။မင်္ဂလာညချမ်းပါခင်ဗျာ။ဒီနေ့ညပိုင်းသတင်းတွေကိုမေးတနာကျွန်နဲ့ကျွန်တော်ကြော်သိမ်းကြည့်ကြပါပါ။ဂါဇာတောင်ပိုင်းကရာဖာမြို့ကိုအစ္စရေးကသိမ်းပိုက်လိုက်ပါတယ်။ Ebola virus ပိုးကိုနေနေနာမှာဝိုင်းပြီးကူကြဖို့တကမ္ဘာလုံးကို WHO ကတိုက်တွန်းနေပါတယ်။ဂျပန်ကဗီယက်နမ်ပြည်ချောင်းလုံချုံရေးအတွက်သင်္ဘော6ဆင်းကူညီလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားထိပ်တန်းသတင်းတွေကိုလည်းကြီးညာပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။သတင်းထောက်တွေကိုတရားစွဲဆိုထောင်ချနေမှုတွေကိုတရားမျှတမှုရှိအောင်လှုံ့ဆော်ပေးပါမယ်လို့သမ္မတဦးသိန်းစိန်ကပြောဆိုလိုက်တဲ့အကြောင်းသတင်းဆောင်မတစ်ပုဒ်ကိုတော့သတင်းနေကြီးညာပြီးမှတင်ဆက်ပေးပါပါ
။ကြည့်တဲ့ချပါပြီသား။မီဒီယာသမားတွေရဲ့ပြည်ထောင်တင်းထန်တော့တဲ့အခါကျတော့သူကတရားစီရင်မှန်တိုင်းကိုဆွတ်ခတ်လို့မရဘူးပေါ့အဲ့တော့သူ့အနေနဲ့လုပ်ပိုင်ကိုရတော့အခြေခံ
မြန်မာစာနယ်ဇင်းကောင်စီယာယီကကိုစောတက်ထွေးပြောပြခဲ့တာပါဒီနောက်မှာတော့မင်းကလေးငယ်ရီရဲ့ပညာရေးနဲ့ပတ်သက်ပြီးအီသရိုးပီးယားနိုင်ငံဆိုင်ရာ UNICEF ချစ်ကြည်အသံအမှတ်ကြီးနဲ့တွေ့ဆုံမေးမြန်းခန်းကိုတင်ပြပေးမှာပါဒီနောက်မှာတော့ဒီသတင်းပါအတွင်းကမ္ဘာသတင်းမီဒီယာတွေကထူးခြားတဲ့မြန်မာသတင်းတွေကိုကောက်နှုတ်ဖော်ပြပေးဖို့ရှိသလိုအစည်းအဝေးနောက်ပိုင်းမှာတော့ Federal ပြည်ထောင်စုပေါ်ထွန်းရေးဆိုတဲ့အပေါ်မှာဆွေးနွေးကြမယ်စနေညချမ်းတိုက်ရိုက်လေလံအစီအစဉ်တို့ကိုလည်းဆွေးနွေးကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့မအေးတန်နာကျော်တို့ကကြီးညာပေးကြမှာပ
ါ။ဟမားစ်လက်နက်ကိုင်တွေကခြုံခိုတိုက်ပွဲတစ်ခုတင်ဖမ်းသွားတယ်လို့ယူဆထားတဲ့အစ္စရေးစစ်တပ်ကရရှိသူကိုတပ်ဖွဲ့တွေကလိုက်ရှာနေကြတာနဲ့အမျှဂါဇာတောင်ပိုင်းကရာဖာမြို့ကိုအစ္စရေးစစ်ဖက်ကသိမ်းပိတ်လိုက်ပါတယ်။ရာဖာမြို့တွင်းနဲ့ပတ်ပတ်လည်မှာလူအုပ်များများသေဆုံးခဲ့ရပြီးတရက်အကြာလေကြောင်းကနေတိုက်ခိုက်ခံရတာကြောင့်လူ34ယောက်သေဆုံးသွားတယ်လို့ပါလက်စတိုင်းတာဝန်ရှိသူတွေကပြောပါတယ်။အစ္စရေးစစ်တပ်ကဒူဘိုဟာရဂိုဒင်းကိုအစ္စရေးကလိုက်ရှာနေချိန်မှာသူဘယ်မှာရှိတယ်ဆိုတာလုံးဝကိုမသိဘူးလို့ဟမားစ်တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းနိုင်ငံတကာကြောင်းဝင်စစ်ဆေးမှုနဲ့တောက်ကြနေမနေ့ပိုင်းမှာပြစ်ခတ်ရဆဲရေးစတင်ပြီးသိမိကြခဲ့မှာပဲ။ဂါဇာကိုအစ္စရေးကလေကြောင်းကနေတိုက်ခိုက်မှုအတွင်းသေဆုံးသွားဖွယ်ရှိတယ်လို့ဟမားစ်တာဝန်ရှိသူတွေကယုံကြည်ပါတယ်။သူတို့အရာရှိကိုပြန်ပေးဆွဲသွားခဲ့တယ်လို့အစ္စရေးကပြောတဲ့နေရာနာကဟမားစ်လက်နက်ကင်တွေနဲ့အဆက်အသွယ်ပြတ်သွားပြီးတော့အဲ့ဒီစစ်သားအပါအဝင်ဟမားစ်လက်နက်ကင်တွေအားလုံးဟာလေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းသေဆုံးသွားတယ်လို့ယူဆကြောင်းဒီကနေ့ထုတ်ပြန်ချက်တစ်ခုမှာဟမားစ်အဖွဲ့ကပြောထားပါတယ်
။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာမလေးရှားလေကြောင်းလိုင်းကအခီးစဲတင်လေရင်လွန်ခဲ့တဲ့သတင်းနှစ်ပတ်ကျော်ကပြတ်ကျခဲ့တဲ့နေရာပတ်ပတ်လည်မှာတိုက်ပွဲတွေဆိုင်းငံ့ထားလိုက်တာကြောင့်နိုင်ငံတကာကျွမ်းကျင်သူတွေအတွက်သေဆုံးသူတွေရဲ့ရုပ်ကြွင်းတွေကိုဒုတိယမြောက်ရက်တိုက်ဇက်တိုက်ဖြစ်နေရှာဖွေနိုင်ခဲ့ပါတယ်။ယူကရိန်းစစ်သားတွေနဲ့ရုရှားလိုလာတဲ့တီးခြားခွဲထွက်ရေးဝါရီတွေကြားမှာအပြစ်ရထားတဲ့အတွက်နယ်သာလန်နဲ့ဩစတြေးလျစုံစမ်းစစ်ဆေးရေးမှုအယောက်80လောက်ဟာလေရင်ပြတ်ကျထားတဲ့နေရာစီကိုဒီကနေ့ပြန်သွားခဲ့ကြပါတယ်။တောက်ချနေတော့ကအမေရိကန်သမ္မတဘရက်အိုဘားမားကရုရှားသမ္မတဗလာဒီမီယာပူတင်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့ယူကရိန်းနိုင်ငံကတီးခြားခွဲထွက်ရေးဝါရီတွေကိုရုရှားနိုင်ငံကတိုးပြီးတော့ထောက်ခံနေတဲ့အပေါ်အမေရိကန်ပြည်အောင်စုအနေနဲ့အလေးနဲ့စိုးရိမ်နေစေပဲလို့ပြောခဲ့တာပါ။တန်ကင်းတမန်ကင်းအဖြစ်တစ်ခုရောက်ဖို့အတွက်သူလိုလားတယ်ဆိုတာကိုရုရှားကောင်းဆောင်တဲ့သူဆွေးနွေးခဲ့တယ်လို့တောက်ကြနေကအင်ဗျူရောမှာသတင်းတောက်တွေကိုသမ္မတအိုဘားမားပြောသွားခဲ့ပါတယ်။ဒါမှမဟုတ်လည်းအမေရိကန်ပြည်အောင်စုကဘာလုပ်နိုင်တယ်ဆိုတာမှာကန့်သက်ချက်တွေရှိတယ်လို့သမ္မတအိုဘားမားကပြောပါတယ်ရှင်
။အမေရိကန်မက္ကဆီကိုနေဆက်တျောက်ကအကြက်တဲကိုဖြစ်ရှိမှုရည်ရွယ်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေတရက်ကိုအမေရိကန်အောက်လွှတ်တော်ကမဲခွဲအတည်ပြုလိုက်ပါတယ်။ Republican အမတ်အများစုရှိတဲ့အောက်လွှတ်တော်ကနေတည်ပြုလိုက်တဲ့အဲ့ဒီဥပဒေမူကြမ်းအရလူကြီးမပါပဲဝင်လာတဲ့ကလေးတွေကိုမူရင်းနိုင်ငံပြန်ပို့ရေးပို့လွယ်ကူစီပြီးနေဆက်ကနိုင်ငံတော်အဆောင်တက်ဖွဲ့အတွက်ရံမုံငွေတိုးပြီးကြလာမှာပါ။အောက်လွှတ်တော်ကနေရာဒီကာလသတင်းကားပတ်ကြမရက်နာခင်တောက်ကြနေနှောင်းပိုင်းအထိအလုံးလုံးပြီးမဲခွဲဆွံ့ပြခဲ့ကြတာဖြစ်ပါတယ်။ဒီမိုကရက်တစ်အမတ်အများစုရှိတဲ့အထက်လွှတ်တော်ကတော့သူတို့ရဲ့ဥပဒေမူကြမ်းကိုမဲမခွဲခင်မှာလွှတ်တော်ကိုရန်နာလိုက်တာကြောင့်အ ਨੇ စုံနောက်လာအထိတော့ကွန်ဂရက်လွှတ်တော်ကနေနောက်ထပ်လှုပ်ဆောင်ချက်တစ်စုံတရာထပ်ထွက်လာဖို့မရှိတော့ဘူးဆိုတဲ့သဘောပါပဲ။ကွန်ဂရက်လွှတ်တော်တစ်ခုလုံးကထောက်ခံတဲ့ဥပဒေမူကြမ်းမရှိသေးတာကြောင့်ရွှေပြောင်းဝင်လာတဲ့ကလေးတွေနဲ့နေဆက်လုံခြုံရေးအတွက်တိုက်ရိုက်ရန်မုံငွေထောက်ပံ့မှုသူကိုယ်တိုင်ပဲလုပ်သွားတော့မယ်လို့သမရဘရကူဘာမာကပြောထားပါဗျ။
အမေရိကန်ပြည်အောင်စုမှာ2000ခုနှစ်စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းဖမ်းဆီးထိန်းသိမ်းထားသူတွေကိုအမေရိကန်ထောက်လှမ်ရေးအဖွဲ့တွေကနိုင်ငံရဲ့စစ်နှုံးပေါင်တွေကိုကြော်လွန်ပြီးတော့ညှဉ်းပန်းမှုနည်းလမ်းတွေအသုံးပြုခဲ့တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကအတိအမှတ်ပြုပြောကြားသွားပါတယ်။နောက်ထပ်အကြမ်းဖက်တိုက်ခိုက်မှုကြီးတစ်ခုဖြစ်အောင်မလားဆိုတာအမေရိကန်လုံခြုံရေးအရာရှိတွေမသိကြတဲ့ သူတို့အပေါ်မှာဖိစီးမှုတွေတအားများနေလို့သမ္မတဥဘာမာကတောက်ကြနေကပဲပြောသွားပါတယ်။အဲလိုမျိုးလောရက်တွေကိုသမ္မတဥဘာမာက2009ခုနှစ်သမ္မတဖြစ်လာခဲ့တဲ့နောက်ပိုင်းတရားမဝင်ဘူးလို့ကြေညာခဲ့ပေမဲ့လည်း torture နှိပ်စက်ညှဉ်းပန်းတယ်ဆိုတဲ့အသုံးအနှုန်းကိုတော့သူကရှောင်ကျဉ်ခဲ့ပါတယ်။2000ခုနှစ်အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းမှာအကြမ်းဖက်မှုနဲ့မတင်ငါဖြစ်ပြီးတော့ဖမ်းခံရတဲ့သူတွေပေါ်မှာ CIA American ဗဟိုထောက်လှမ်းရေးအေဂျင်စီကကျန်းတဲ့နဲ့နှီးတွေနဲ့ဆက်ဆံခဲ့တယ်ဆိုတဲ့ American အထက်လွှတ်တော်ရဲ့အစီရင်ခံစာကိုအများပြည်သူဖတ်ခွင့်ပြုတော့မယ့်အချိန်မှာပဲသမ္မတဥပမာကအခုလိုပြောသွားခဲ့တာဖြစ်ပါလေရှင
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေစနေညဘက်တနင်္ဂနွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အနောက်အာဖရိကနိုင်ငံတွေမှာကူးစက်ပြန့်ပွားနေတဲ့ Ebola virus ဟာထိန်းချုပ်တားဆီးမှုလုံဆောင်နေတာထက်ပိုပြီးမြင်းမြန်းဆန်ဆန်ပြန့်နှံ့နေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အကြီးအကဲကအဲ့ဒီနိုင်ငံတွေရဲ့သမရတွေကိုသတိပေးလိုက်ပါတယ်။ Ebola virus ပိုကူးစက်တာအများဆုံးဖြစ်ပွားနေတဲ့ကျေးလက်ဒေသတွေစီလူညုံရေးတပ်ဖွဲ့တွေဆီလူပြီးအဲ့ဒီနေရာတွေကိုတည်တံ့ခွဲခြားထားနိုင်ရင် virus ပိုပြန့်ပွားမှုကိုကာကွယ်နိုင်မယ်လို့ Guinea, Liberia နဲ့ Sierra Leone နိုင်ငံတွေရဲ့သမရတွေနဲ့တောက်ကြနေကတွေ့ဆုံပြီး WHO အကြီးအကဲဒေါက်တာ Margaret Chan ကပြောခဲ့တာပါ။ဒီရောဂါကူးစက်ပြန့်ပွားမှုကိုထိန်းချုပ်နိုင်ဖို့လှုံ့ဆော်တဲ့နေရာမှာနိုင်ငံတကာကဝိုင်းဝန်းကူညီပေးဖို့လဲဒေါက်တာ Chan ကပန်ကြားခဲ့ပါတယ်
။ You must support the extraordinary measures and the determination of the three presidents and their countries.
နိုင်ငံတကာအတိုင်းဝိုင်းနေနဲ့သူမတူတဲ့နိလန့်တွေနဲ့ဒီပြဿနာကိုဝိုင်းဝန်းကင်တွယ်ကြရပါမယ်။ကျွမ်းကျင်သူတွေပို့ပေးတာ၊တပ်ခွဲခန်းတွေအတွက်လိုအပ်မှုတွေထောက်ပံ့တာ၊ virus မထိနိုင်တဲ့ဝတ်စုံတွေနဲ့ဗန်ဒါရီအထောက်ပံ့တွေအပါအဝင်တခြားအရေးမြစ်တွေကိုပို့ပေးပြီး Ebola virus ကူးစက်ပြန့်ပွားမှုကိုတားဆီးနိုင်ဖို့ဒီနိုင်ငံ၃နိုင်ငံနဲ့သူတို့သမ္မတတွေကိုကူညီကြရပါမယ်လို့ဒေါက်တာ Margaret Chan ကပြောတော့တာပါ။ဝါရှင်တန်မြို့တော်မှာလာမယ့်သတင်းပတ်တွင်ကျင်းပမယ့်တည်တည်ဆွေးနွေးပွဲတက်ရောက်ဖို့ရောက်လာကြမယ့် Ebola ပိုးကူးစက်နေတဲ့နိုင်ငံတွေကကိုယ်စားလှယ်တွေကိုနိုင်ငံဝင်မှစစ်ဆေးမှုတွေလုပ်ပြီးမှနိုင်ငံတဲကိုအဝင်ခံမယ်လို့ American သမ္မတဘရက်ကိုဘားမားကပြောထားပါတယ်။အခုတစ်ခေါက် Ebola virus ပိုးကူးစက်ပြန့်ပွားမှုကြောင့်လူပေါင်း900ကျော်သေဆုံးခဲ့ရပြီပါပြီ။ဒီ virus အတွက်ကုသရမယ့်ဆေးဝါးမရှိပါဘူး။
နောက်ကိုရီးယားနိုင်ငံနဲ့ဟိုးအရင်တွေကမတည့်ခဲ့တဲ့နိုင်ငံတွေကခေါင်းဆောင်တွေနဲ့ရင်းရင်းနှီးနှီးဆက်ဆံတာတွေ့ရနိုင်တဲ့ခီးစဉ်တစ်ခုအတွက်မြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးပျွန်ယန်းမြို့တော်ကနေစနေနေ့မှာပဲထွက်ခွာသွားခဲ့ပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာဩဂုတ်လ10ရက်နေ့မှာကျင်းပမယ့်အာဆီယံအရှေ့တောင်အာရှနိုင်ငံများအဖွဲ့ရဲ့ဒေတာရဲနှင်းနောဖလယ်ပွဲကိုပါတက်ရောက်လာနိုင်တဲ့သူ့ရဲ့အရှေ့တောင်အာရှ၅နိုင်ငံခီးစဉ်တွေမစ္စတာရီဆူယွန်ပျွန်ယန်းမြို့တော်ကနေလေယာဉ်နဲ့ထွက်ခွာသွားခဲ့တာပါ။မြန်မာနိုင်ငံမှာကျင်းပမယ့် ARF အာဆီယံဒေသတွေအစည်းအဝေးကိုအာရှနဲ့ကမ္ဘာတစ်လောကကိုယ်စားလှယ်တွေလာတက်ရောက်ကြမှာဖြစ်ပြီးတော့အာရှပစိဖိတ်ဒေသမှာယုံကြည်မှုတည်ဆောက်ရေးနဲ့တန်တမန်ဆက်ဆံရေးပိုကောင်းမွန်အောင်လှုပ်ဆောင်ဖို့ရည်ရွယ်ချက်နဲ့နိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြမှာပါ။ဒီအာဆီယံအခမ်းအနားဟာပြီးခဲ့တဲ့နှစ်တွေကတည်းကမြောက်ကိုရီးယားနဲ့သူ့ရဲ့ဟိုးယင်တွေကပြိုင်ဘက်နိုင်ငံတွေဆုံတွေ့ရရဖြစ်ပါတယ်။2009ခုနှစ်နဲ့2004ခုနှစ်တော်မှာဆိုရင်အဲ့ဒီတုန်းကမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးပတ်အီချာနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးကောလင်ပါဝဲလ်တို့အာဆီယံဆွေးနွေးပွဲမှာဘေးထွက်ဆွေးနွေးပွဲအဖြစ်နဲ့တွေ့ဆုံခဲ့ပါတယ်။2011ခုနှစ်မှာတော့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးပတ်အီချာကတောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးကင်ဆောင်ဟောင်းနဲ့ဒီအာဆီယံဆွေးနွေးပွဲမှာတွေ့ဆုံခဲ့တာပါ။ဒီနေ့အာဆီယံဆွေးနွေးပွဲမှာတော့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးကအမေရိကန်တောင်ကိုရီးယားဒါမှမဟုတ်ဂျပန်နိုင်ငံတို့ကတန်တမန်တွေနဲ့တွေ့ဆုံဖို့အတည်ပြုထားတာမရှိသေးပါဘူး။မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဟာလော့ဗီယန်နဲ့အင်ဒိုနီးရှားနဲ့မြန်မာနိုင်ငံတို့ကိုတွားရောက်မယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။အခုမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီဆွန်ယွန်ဟာဝန်ကြီးသစ်ဖြစ်ပြီးတော့2014အပြီလကမှဒီရာထူးကိုရရှိလာတာဖြစ်ပါတယ်ရှင်။
ဖြစ်နေနိုင်ငံရေချောင်းလုံလုံရေတိုးတက်စီဖို့ကူညီတဲ့အစီအစဉ်တစ်ခုရဲ့တစည်းတစ်ပိုင်းဖြစ်အသုံးပြုပြီးသားရေရင်၆ဆင့်ကိုဂျပန်ကဗီယက်နမ်နိုင်ငံကိုပေးအပ်မှာဖြစ်ပါတယ်။ဗီယက်နမ်မှာရောက်နေတဲ့ဂျပန်နိုင်ငံသားရေးဝန်ကြီးဖူမီယိုကီရှိဒါနဲ့ဗီယက်နမ်စီမံကိန်းနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဝန်ကြီးဌာနဝန်ကြီးဘူခွမ်ဗင်းတို့တောက်ချန်လေးကလက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်ဟာအမေရိကန်ဒေါ်လာ၅သန်းဘူးလောက်ရှိပါတယ်။ရေရင်တွေကိုပေးအပ်တာမှာလေ့ကျင့်ရေးအစီအစဉ်နဲ့တွဲဖက်ပါဝင်ပြီးဗီယက်နမ်ကမ်းခြေစောင်းတက်တဲ့၅ဖက်လုံကကင်းထောက်စောင့်ကြည့်ရေးအထောက်အကူဖြစ်စေမယ့်ကိရိယာတွေတက်ဆင်ထားပါတယ်။ဗီယက်နမ်နဲ့တရုတ်နှစ်နိုင်ငံစလုံးကပိုင်ဆိုင်တယ်လို့ကြေညာထားတဲ့ Paracels ကျွန်းစုတွေနားမှာမေလာစောပိုင်းကတရုတ်ကနေရေနံတူးစီကြီးတစ်ခုတွားချခဲ့ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးဟာနှစ်ပေါင်းများစွာအတွင်းအနေဆုံးအဆင့်ကိုရောက်နေခဲ့ကြပါပဲ။အခုဂျပ န်ကဗီယက်နမ်ကိုအကူအညီပေးတဲ့ကိစ္စဖြစ်လာတာပါ။တောင်တိုးပင်လယ်ရေပြင်အာလုံးနီးပါးကိုပိုင်ဆိုင်တယ်လို့တရုတ်ကပြောထားတာကြောင့်ဂျပန်အပါအဝင်ဒေသတွင်းတခြားနိုင်ငံတွေနဲ့ပဋိပက္ခဖြစ်တဲ့အခြေအနေရောက်နေပါတယ်။နီပေါ်နိုင်ငံမြောက်ပိုင်းမှာမိုးပြင်းထန်ရွာပြီးကြီးမားတဲ့မြေပြိုကျမှုဖြစ်ခဲ့တာကြောင့်လူ၈ယောက်ထဲမှနေသေဆုံးပြီးဒါဇင်ပေါင်းများစွာပျောက်ဆုံးနေပါတယ်။ဒီကနေ့မနေ့အစောပိုင်းကဖြစ်ခဲ့တဲ့မြေပြိုကျမှုကနေအိမ်များပြားဟာကြောက်တုံးနေမြေကြီးပုံတွေအောက်မှာရောက်သွားတာဒါမှမဟုတ်တက်လာတဲ့ခြေရောက်မှနစ်မြုပ်နေတာတွေကြောင့်သေဆုံးသူဦးရေတိုးလာပွဲရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
ထိုင်တန်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မိုက်အေးတန်နာကျော်တို့ညင်ညာပေးခဲ့တာပါရှင်။အခုကတော့သတင်းဆောင်မတွေကိုတင်ပြပေးပါတော့မယ်။အခုနှစ်ပိုင်းအတွင်းသတင်းသမားတွေဇက်တိုက်ဆိုသလိုဖမ်းဆီးထောင်ချအရေးယူခံနေရတဲ့အနေအထားမှာတရားရေးစီရင်မှုကိုမထိခိုက်စေတဲ့သမရရဲ့လုပ်ပိုင်ခွင့်အတွင်းကတရားမျှတမှုရှင်အောင်ဆောင်ရွက်ပေးမယ်လို့သမရကကြေပေးပြောဆိုလိုက်ပါတယ်။လက်ရှိသတင်းသမားတွေနဲ့အာဏာပိုင်တွေကြားတင်းမာမှုတွေဖြစ်နေခြင်းမီဒီယာကိုယ်စားလှယ်တွေနဲ့တွေ့ဆုံခိုက်မှာတမရဘက်ကအပြုသဘောဆောင်တဲ့အချက်တွေကိုလက်ခံဆွေးနွေးခဲ့တယ်လို့လည်းမြန်မာစာနာဇင်းကောင်စီယာယီကပြောပါတယ်အသေးစိတ်ကိုတော့မတ်ဆွန်မွန်ကပြောပြပေးပါမယ်ရှင
်ပြုပြင်ပြောင်းလဲရေးတွေပေါ်ဆောင်နေတဲ့လွတ်လပ်ပွင့်လင်းလာကစမြန်မာနိုင်ငံမှာသတင်းသမားတွေကိုဖိနှိပ်မှုပြင်းထန်လာတာထောင်နဲ့နှစ်ရီချမှတ်မှုတွေနဲ့သတင်းလွတ်လပ်ခွင့်တွေညှော်နှဲလာတာတွေအပေါ်စိုးရိမ်မှုတွေဖြစ်လာနေတဲ့အတွက်မီဒီယာလောကတွင်ကြုံတွေ့နေရတဲ့အခက်အခဲပြဿနာတွေနဲ့ပတ်သက်လို့မြန်မာစာနယ်ဇင်းကောင်စီယာယီကသမရကိုတိုက်ရိုက်တွေ့ဆုံဆွေးနွေးခဲ့ကြတယ်လို့မြန်မာစာနယ်ဇင်းကောင်စီကဥဇော်တက်ထွေးကပြောပါတယ
်မီဒီယာလွတ်လပ်ခွင့်ရတာနှစ်နှစ်လောက်ပဲရှိပါသေးတယ်ဒါကြောင့်မီဒီယာသမားတွေဟာကျေးဝေးနဲ့ပတ်သက်လို့ဖြစ်စေအကြီးအကျယ်နဲ့ပတ်သက်လို့ဖြစ်စေကြိုးအချက်တွေရှိနေပါတယ်ဒီပေါ်မှာသုံးနှစ်သာအဲ့ဒီဒီဒီမိုဒီအစိုးရစဉ်းစားကြည့်တဲ့မီဒီယာကိုပြစ်ဒဏ်ပေးတာဂျိုင်းမောင်းပုံပုံလို့တောင်မလို့ရှင်ပါဘူး။ဒါကြောင့်ကျွန်တော်တို့ကပြည်နယ်နဲ့ညီလိုင်းနဲ့ညီလိုင်းပြီးတော့ဒီမိုဒီနိုင်ငံတစ်ခုကိုသွားဖို့အတွက်ကျွန်တော်တို့အနေနဲ့ကြီးရဲတဲ့ဆိုတော့အစိုးရကိုပြစ်ပေးချင်တာပါပဲ။
သတင်းမီဒီယာသမားတွေနဲ့အစိုးရကြားအခြေအတည်အငင်းပွားပွေရာတရားရေးစီရင်မှုတွေမှာထောင်နဲ့နှစ်ချေပြစ်ဒဏ်ချမှတ်ခံရတဲ့သတင်းသမားတွေအတွက်နိုင်ငံတော်သမ္မတဘက်ကတရားရေးစီရင်မှုကိုမထိခိုက်စေတဲ့သမ္မတရဲ့လုပ်ပိုင်ခွင့်တွေကဥပဒေကြောင့်အရာမျှတအောင်ဆောင်ရွက်ပေးသွားမယ်အကြောင်းအလေးအနက်ကတိပေးခဲ့တယ်လို့မြန်မာစာနယ်ဇင်းကောင်စီကဥဇော်တက်ထွေးကပြောပါတယ
်ပြစ်ဒဏ်ချပြီးသားမီဒီယာသမားတွေရဲ့ပြစ်ဒဏ်ပြင်းထန်တဲ့အခါကျတော့သူကတရားစီရင်မှန်တိုင်းကိုဆွတ်ဖက်လို့မရဘူးပေါ့အဲ့တော့သူ့အနေနဲ့လုပ်ပိုင်ကိုရတော့အချိန်ကဥပဒေကပေးထားတယ်ပုံမှန်မရသေးရဒဉိမ့်ချမ်းသာကိုဒီပိုင်ဝင်ရှိပါတယ်တဲ့နောက်ဆုံးကျွန်တော်အနေနဲ့အဲ့လိုမျိုးလုပ်ပြီးလို့ရပါတယ်လို့ပြောတာဟုတ်နောက်တစ်ခုကတော့တရားဆွဲတာဒီစစ်စစ်မင်းများနေရာတွေကတော့သမရရဲ့အမေဩဇာအောက်မှာရှိတော့ဒါတွေကိုတော့သူ့ရဲ့ဝန်ကြီးဌာနတွေသူ့လူတွေကိုအမိန့်ပေးပြီးတော့ကြောင်းလဲလို့ရတဲ့အခြေအနေမျိုးရှိပါတယ်
နှစ်ဖက်ဆွေးနွေးမှုတွေအရာပြန်ကြားရေးဝန်ကြီးသစ်ဦးရဲထွန်းနဲ့လည်းသတင်းသမားတွေအကြားဆက်ဆံရေးပုံစံသစ်နဲ့အပြုသဘောဆောင်တဲ့ဆောင်ရွက်ချက်တွေရှိလာနိုင်မယ်လို့လည်းမြန်မာစာနယ်ဇင်းကောင်စီဘက်ကယူဆပါတယ
်။စာနယ်ဇင်းကောင်စီနဲ့ပြန်ကြားရေးဝန်ကြီးအဖြစ်နဲ့ကတော့ဆက်ဆံရေးအစ်ထူထောင်ဖို့ဆွေးနွေးခဲ့တာရှိပါတယ်။ဒါကြောင့်ပြန်ကြားရေးဝန်ကြီးအစ်ကနေပြီးတော့မှကျွန်တော်တို့စာနယ်ဇင်းကောင်စီယာယီပေါ်မှာဘယ်လိုပုံစံမျိုးနဲ့လက်ခံပြီးတော့ဆိုတာပေါ့ဆက်ဆံမလဲဆိုတာတော့ကျွန်တော်တို့ကနေနေစောင့်ကြည့်အောင်ပေါ့အခုနေမှတ်ချက်ပေးလို့တော့သွားပါပြီ။ဒီနိုင်တွေ့ဆုံမှုရတော့ဟိုအချိန်ကဟိုအပြုသဘောပဲဆိုတော့တိတ်ညွန့်နေပါလား။
အစိုးရပိုင်းဆိုင်ရာဝန်ကြီးဌာနတွေကိုသတင်းအချက်အလက်မှန်ရယူနိုင်မှုခက်ခဲနေတဲ့အခြေအနေပေါ်မှာလည်းတာဝန်ရှိရသူတွေဘက်ကသတင်းမီဒီယာတွေကိုအချိန်နဲ့တပြေးညီသတင်းထုတ်ပြန်နိုင်တဲ့အစီအစဉ်တွေဆောင်ရွက်ပေးဖို့ကိစ္စကိုလည်းအဓိကထားတိုက်တွန်းခဲ့ကြပါဗျ။
ကျွန်တော်တို့ကတော့သူတို့အစိုးရဘက်ကွန်တက်ပါစင်တွေတွေ့ပြီးဖုန်းနံပါတ်တွေတွေ့ပြီးအဲဖုန်းတွေကိုဖုန်းဆက်ပြီးတတိယတခါအလုံးမဖြစ်ဘူးပေါ့။အဲ့ဒီအတွက်သူကကြီးကသတင်းတွေရယူတဲ့အခါမှာခက်ခဲဖြစ်တာကိုပြင်းလင်းပြင်းထန်ပြောင်းလဲပေးဖို့ကျွန်တော်ဆွေးနွေးတဲ့အခါကျတော့သတင်းဒီလိုတဲ့ mechanism တခုကိုစောတော့ရေးသွဲပြီးတော့အကောင့်တွေပေါ်ကိုသမရအမိန်ပေးခဲ့တာပါ
။နောက်သတင်းမီဒီယာတွေမှာဖော်ပြရေးသားထုတ်လွှင့်နေမှုတွေတဲ့သတင်းချက်လက်ဆိုင်ရာအငင်းပွားမှုတွေပြဿနာတွေဖြစ်လာရင်မြန်မာစာနယ်ဇင်းကောင်စီအနေနဲ့ဂျားဝင်စစ်ဆက်ဖြေရှင်းပေးနိုင်မှုသမရကိုတောင်းဆိုခဲ့ကြပါတယ်
။ဒီကပြဿနာတခုဖြစ်တိုင်းတရားရုံးမှာတရားဆွဲပြီးတော့မီဒီယာသမားတွေကိုအပြစ်ပေးရတဲ့ဆိုင်ညီမနိုင်ငံစာနယ်ဇင်းကောင်စီကိုအရင်ပြည်ပြည်ကြောင်းကြပြီးမှဒီလိုဖြစ်တဲ့အတွက်သာမန်ရင်းကောင်စီဘက်ကလည်းကျင်းဝင်းနဲ့ဆက်သက်ပြီးတော့အားနဲ့ချွေးချက်တွေရှိရင်အဲ့ဒီမီဒီယာကိုခေါ်ယူပြီးတော့စစ်တပ်ညီတိုင်းရှိပြီးတော့နောက်တာတို့ဆွေးဖို့အတွက်ကျွန်တော်တို့ကတောင်းရရမယ့်အခြေအနေမျိုးကိုကျွန်တော်တို့ပြောပြတာပါအစိုးရကအစိုးရကလည်းဒီအခြေအနေမျိုးကိုလက်ခံမယ့်သဘောရှိပါတယ်
တရင်သမားတွေရဲ့အခွင့်အရေးဥပဒေအရအကာအကွယ်ပေးနိုင်မှုအတွက်အဓိကလိုအပ်နေတဲ့ပြဋ္ဌာန်းထားပြီးသတင်းမီဒီယာဥပဒေအသက်ဝင်လာနိုင်ရေးကိုလည်းမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကတမရအတီးပြုတ်ချက်အမြန်ရယူနိုင်မှုဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်
။စာနယ်ဇင်းမီဒီယာဥပဒေအသက်ဝင်ဖို့ပဲရှိတော့တယ်ကျွန်တော်တို့နီးဥပဒေပြီးပြီအဲ့တော့အခုကျွန်တော်တို့ရဲ့နီးဥပဒေကရှင်းနေကြုံရုံရောက်နေပြီးတော့ကျွန်တော်တို့အားလားကိုရှင်းနေကြုံရုံကနေပြီးတော့တမရရှိကိုမြန်မြန်ပြန်လာပြီးအသက်ဝင်အောင်လုပ်ဆောင်ပေးဖို့အားလားကိုဆွေးနွေးခဲ့တာရှိပါတယ်။
မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီရဲ့ကိုယ်စားလှယ်တွေနဲ့တမရတွေ့ဆုံပွဲမှာပြန်ကြားရေးဝန်ကြီးသစ်ဦးရဲထွတ်လဲပါဝင်ပြီးတော့နှစ်ဖက်ရရှိလာတဲ့သဘောတူညီချက်တွေဆွေးနွေးချက်တွေနဲ့ပတ်သက်လို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကဩဂတ်စ်လ၁ရက်နေ့နေဆွဲနဲ့သတင်းထုတ်ပြန်လိုက်ပါတယ်ရှင်
။မဆုမစူးစီးတင်ပြခဲ့တာပါ။အခုကတော့ဒီအမျိုးသမီးငယ်လေးတွေရဲ့ပညာရေးကိစ္စနဲ့ပတ်သက်ပြီးတော့ UNICEF ချစ်ချည်ရေးသံအမတ်ကြီးကိုဆက်သွယ်မေးမြန်းထားတာကိုတင်ပြပေးပါမယ်။မင်းကလေးငယ်တွေကြောင်းမတက်နိုင်အောင်လုပ်နေတဲ့ခွဲခြားမှုတွေကိုဖြေရှင်းနိုင်အောင်လက်တွေ့ချတဲ့အစီအစဉ်တစ်ခုဆွဲဖို့ကုလသမဂ္ဂကိုအမျိုးသမီးပညာရေးအတွက်ဆောင်ရွက်နေတဲ့လူငယ်တက်ကြွလှုပ်ရှားသူတို့ကတောင်းဆိုလိုက်ပါတယ်။အမျိုးသမီးနဲ့မင်းကလေးငယ်တွေအားလုံးပညာသင်ကြားဖို့အခွင့်အရေးရအောင်ပြောဆိုစည်းရုံးနေတဲ့ UNICEF ရဲ့ Ethiopia ချစ်ကြည်ရေးသံအမတ် Hana Godifa ကို VOA သတင်းတောက် Lisa Shaline ကဆက်သွယ်မေးမြန်းထားပါတယ်။ကိုငိမ့်ချမ်းကတင်ပြပေးပါမယ်ရှင်။
သူရဲ့အောင်မြင်မှုမှတ်တမ်းတွေကိုကြည့်လိုက်ပြီးကနေဒါနိုင်ငံမှာအီသီယိုးပီးယားမိဘနှစ်ပါးကမွေးဖွားခဲ့တဲ့ထူးခြားထက်မြက်တဲ့အမျိုးသမီးငယ်တဦးလို့ပြောဆိုရုံနဲ့မလုံလောက်ပါဘူး
။ Honestly being a UNICEF goodwill ambassador has been one of the greatest joys.
လူယူတာတာပြောရရင်ဒီ UNICEF ရဲ့ချစ်ကြည်ရေးတန်တမန်ကြီးလုပ်ရတာဟာကျွန်မအသက်16နှစ်အတွင်းမှာအပျော်ဆုံးကိစ္စတစ်ခုပါပဲ
။ဇန်နဝါရီလ2023ခုနှစ်အသက်15နှစ်အရွယ်မှာသူ့ကိုဒီရာထူးခန့်အပ်ခံရတာပါ။အဲ့ဒီအချိန်ကစပြီးမိန်းကလေးတွေပညာရေးရဲ့အသီးအပွင့်တွေကိုခံစားနိုင်ဖို့အီသီယိုးပီးယားနဲ့အာဖရိကအလယ်ပိုင်းနိုင်ငံတွေကို Godifa ကတွားရောက်ခဲ့ပါတယ်။သူ့ရဲ့အလုပ်ကတကဘာလုံးကကြောင်းမတက်နိုင်တဲ့တန်းပေါင်းများစွာသောအမျိုးသမီးတွေအတွက်ပြောဆိုပေးဖို့ပါပဲလို့ VOA ကိုပြောပါတယ
် Girls also face a lot of responsibilities that
မိသားစုတာဝန်တွေအများကြီးမိန်းကလေးတွေရဲ့အပေါ်မှာပုံပြီးတော့ပေးတဲ့အတွက်ကြောင်းမတက်နိုင်အောင်ဖြစ်စေပါတယ်နောက်ပြီးတော့ယဉ်ကျေးမှုဓလေ့ထုံးတမ်းတွေကလည်းမိန်းကလေးတွေပညာသင်ကြားဖို့တားဆီးပိတ်ပင်တာတွေဖြစ်တတ်ပါတယ်ဒါအပြင်အိမ်ရဲ့စီးပွားရေးအခြေအနေအရမိန်းကလေးကိုကျောင်းပို့ရမလားယောက်ျားလေးကိုကျောင်းပို့ရမလားလို့ဆုံးဖြတ်ရတဲ့အခါတွေမှာလည်းမိန်းကလေးတွေကနစ်နာရပါတယ်ဒါကြောင့်သူတို့ကိုဥတီပြီးတော့ထောက်ပံ့ကာကွယ်ရပါမယ
်အသက်9နှစ်ကစပြီးပညာသင်ကြားနိုင်ဖို့အတွက် Godifa ကပါဝင်ကူညီပါတယ်သူကအီသီယိုးပီးယားကကျေးရွာမှာရှိတဲ့ဆွေမျိုးတွေရှိကိုအလဲသွားပြီးပြန်လာတော့တငငချင်းတယောက်ရလာပါတယ်။အဲ့ဒီတငငချင်းနဲ့အဆက်အသွယ်မပြတ်ရှိကျင်တဲ့အတွက်စာရေးဖို့ပြောတဲ့အခါသူ့တငငချင်းမှာစာရွက်နဲ့ခဲတံမရှိဘူးလို့တိလိုက်ရတဲ့အခါမှာသူအလွန်ပဲစိတ်ထိခိုက်ရပါတယ်။ဒါနဲ့ပဲသူလည်းခဲတံဖြန့်ဝေတဲ့ Pencil Mountain Project အလုပ်တစ်ခုကိုစလုပ်ခဲ့ပြီးကျောင်းတွေကိုလည်းပစ္စည်း5သိန်းကျော်ဖြန့်ဝေပေးနိုင်ခဲ့ပါတယ်
။ So things beyond pencils like other basic school supplies.
အဲ့ဒီတော့ခဲတံတွေအပြင်အခြေခံပညာရေးအတွက်ကျောင်းသားတွေအတွက်လိုအပ်တဲ့တခြားကျောင်းသုံးပစ္စည်းတွေနောက်ပြီးတော့တက္ကသိုလ်အသစ်တွေအတွက်ဖတ်စာအုပ်တွေမတန်ဆွမ်းကျောင်းသားတွေအတွက်ဘီတက်ကလထိုင်တွေကိုပါထောက်ပံ့ခဲ့ပါတယ်။နောက်ပြီးတော့ဓာရီအလုံးဟာယောက်ျားလေးတွေကိုအတွက်ရောမိန်းကလေးတွေအတွက်ပါပါပါတယ်
။သူကချစ်ချည်ရဲ့တန်တမန်ကြီးအဖြစ်ထိထိရောက်ရောက်အလုပ်တွေအများကြီးလုပ်နိုင်မယ်လို့ယုံကြည်ပါတယ်။ကနေဒါကလာတဲ့သူကိုယ်တိုင်ကအမျိုးသမီးတွေပညာတတ်တဲ့အကျိုးရလဒ်ရဲ့တတ်သိပါပဲလို့သူကပြောပါဗျ။အခြားတစ်ဖက်မှာလည်းအီသီယိုးပီးယားမိဘနှစ်ပါးကမွေးဖွားတဲ့အတွက်နိုင်ငံရဲ့ထုံးစံအလေးအကျင့်တွေကိုသိပြီးအမျိုးသမီးတွေကိုကြောင်းမထားတဲ့စိတ်ဓာတ်တွေကိုဖြည့်ရှင်းဖို့အထောက်အကူဖြစ်ပါတယ်လို့ပြောသွားပါတယ်ခင်ဗျာ
။ကိုငိမ့်ချန်းတင်ပြခဲ့တာပါ။စနေညချမ်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။ VOA ရဲ့ထုတ်လင်းချက်တွေကိုရေဒီယိုကနေထိုက်ရိုက်နားဆင်နိုင်တယ်လို့ကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအတန်လှည့်နေတဲ့အချိန်နဲ့တပြိုင်နက်တည်းထိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုကတော့သတင်းပတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့မအေးတနာကျော်စီစဉ်တင်ဆက်ပေးနေတဲ့သတင်းတစ်ပတ်အတွင်းကမ္ဘာသတင်းမီဒီယာတွေကမြန်မာအကြောင်းကောက်နှုတ်ချက်တွေကိုစူးစီးတင်ပြပေးပါတော့မယ်ရှင်။
ဘာဖတ်ခဲ့ရတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေထဲမှာဆိုရင်အတွင်းအမြန်ဆောင်းပါးတွေအပြင်ခီးသွွားဆောင်းပါးတွေကျန်းမာရေးဆောင်းပါးတွေပါပါဝင်တာဖြစ်ပါတယ်ပထမအဦးဆုံးနိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်ပြီးတော့သုံးသက်ရေးသားချက်တစ်ခုကိုပြောပြရမယ်ဆိုရင်တော့အိန္ဒိယကမြန်မာနိုင်ငံကိုဆက်ဆံရေးတိုးမြင့်လှုပ်ဆောင်တာနဲ့ပတ်သက်လို့ First Post သတင်းစာမျက်နှာမှာဇူလိုင်လ28ရက်နေ့ကဖော်ပြထားတဲ့ဆောင်းပါးပဲဖြစ်ပါတယ် Eye on China India to step up engagement with Myanmar ဆိုတဲ့ဆောင်းပါးရှင် Rajiv Sharma ရဲ့အဆောင်းပါးပဲဖြစ်ပါတယ်
အိ ိန္ဒိယဟာနီပေါ်ဘူတန်နိုင်ငံတွေပြီးတဲ့နောက်မှာမြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံလာနေပြီးတော့ဒီသုံးနိုင်ငံနဲ့အခုလိုလှုပ်လာရတာဟာတရုတ်နိုင်ငံကြောင့်ဖြစ်တယ်လို့ဆိုပါတယ်မြန်မာဆိုရဟာအရင်ကလိုတရုတ်ပေါ်မှာပဲမိခိုးတဲ့မူဝါဒကိုပြောင်းလဲပြီးတော့အိန္ဒိယပါဝင်တခြားနိုင်ငံတွေနဲ့ထိတွေ့ဆက်ဆံမှုတွေလှုပ်လာနေတယ်လို့ဆိုထားပြီးလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းအိန္ဒိယဟာမြန်မာနိုင်ငံနဲ့အတော်လေးနှိစက်မှုရှိလာတာကိုလည်းဖော်ပြထားပါတယ်။အိန္ဒိယနိုင်ငံသားဝန်ကြီးဆူရှမာစွာရရှ်ဟာအရှေ့အာရှညီလာခံနဲ့အာဆီယံဒေသတွင်းဝန်ကြီးများအစည်းအဝေးကိုတက်ရောက်ဖို့အတွက်မြန်မာနိုင်ငံကိုရှေ့လာမှလာရောက်ဖို့ရှိပြီးတော့အဲ့ဒီမှာနှစ်နိုင်ငံဆက်ဆံရေးတိုးချဲ့ဖို့ရှိတယ်လို့ဆိုပါတယ်။ဒါပြင်အဲ့ဒီခီးစဉ်အတွင်းမှာပဲအိန္ဒိယနိုင်ငံသားဝန်ကြီးဟာလာမယ့်နိုမာလာမှာမြန်မာနိုင်ငံကိုလာဖို့ရှိနေတဲ့အိန္ဒိယဝန်ကြီးချုပ်သစ်နရင်ဒရာမိုဒီရဲ့ခီးစဉ်အတွက်လည်းပြုတင်ပြင်ဆင်မှုတွေလုပ်သွားမှာဖြစ်တယ်လို့ဆိုပါတယ်။ဒီနိုင်ငံဟာဘင်္ဂလားဒေ့ရှ်မြန်မာအိန္ဒိယနဲ့တရုတ်လေးနိုင်ငံပါဝင်တဲ့ဒေသတွင်းစီးပွားရေးအုပ်စုဖွဲ့ဖို့အတွက်လည်းတရုတ်နိုင်ငံဘက်ကတွန်းအားပေးလှုံ့ဆော်နေတယ်လို့ဆိုပါတယ်ဒီကိစ္စကလည်းလာမယ့်ကာလတွေအတွင်းမှာအိန္ဒိယနဲ့မြန်မာနိုင်ငံကြားအဓိကကျတဲ့တန်တမာရေးဆွေးနွေးမှုတွေဖြစ်လာမှာဖြစ်တယ်လို့ပြောပါတယ်မြန်မာနိုင်ငံနဲ့အိန္ဒိယကြားနှစ်နိုင်ငံကုန်သွယ်ရေးဟာအတက်ဖက်မှာရှိနေပြီးလက်ရှိမှာအမေရိကန်ဒေါ်လာ1ဘီလီယံတန်ဖိုးရှိတယ်လို့ဆိုပါတယ်ဒါဟာနှစ်နိုင်ငံကြားတကယ်ကုန်သွယ်မှုလုံနိုင်တဲ့အလားအလာထက်အများကြီးကိုနည်းနေသေးတယ်လို့ပြောပါတယ်မြန်မာနိုင်ငံကအနောက်နိုင်ငံတွေနဲ့ဆက်ဆံရေးကောင်းဖို့လှုပ်လာနေတာနဲ့အမျှမြန်မာနိုင်ငံတွင်တရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုဟာအနာဂတ်မှာမလွဲမသွေရော့ကျလာမှာဖြစ်ပြီးတော့ဒီချက်ကတခြားနိုင်ငံတွေအတွက်မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံမှုတွေလုပ်ဖို့နေရာမှာအခွင့်အလမ်းကောင်းတစ်ခုဖြစ်တယ်လို့ဆိုထားပါတယ
်မြန်မာဆိုရအတွင်မှာဝန်ကြီးတွေအပြောင်းလဲလုပ်ခဲ့တာနဲ့ပတ်သက်ပြီးရေးသားထားတဲ့မြန်မာ Shuffles Cabinet Amid Press Crackdown 8 Disputes ရဲ့ဆောင်းပါရှင်ရှိပါနေမာတာနီရဲ့ဆောင်းပါကိုတော့ဩဂုတ်လ၁ရက်နေ့ရက်စွဲနဲ့ Wall Street Journal Online စာမျက်နှာမှာဖတ်လိုက်ရတာပါ
မြန်မာသမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးရထွတ်ကိုပြန်ကြားရေးဝန်ကြီးအဖြစ်အစိုးပြုတင်သွင်းခဲ့တာနဲ့စထားပါတယ်ပြန်ကြားရေးဝန်ကြီးဦးအောင်ကြည်နဲ့အကြမ်းရေးဝန်ကြီးဒေါက်တာဖေသက်ခင်တို့ကိုသူတို့ရဲ့ဆန္ဒသဘောအလျောက်ယာထုကနေအနားယူခွင့်ပြုလိုက်တဲ့ဆိုပြီးသမ္မတရဲ့အမိန့်ကြေညာစာကိုအစိုးရသတင်းစာမှာဖော်ပြထားပါတယ်။အဲ့ဒီနောက်တော့ရခိုင်ပြည်နယ်ဝန်ကြီးချုပ်နေရာမှာဗိုလ်ချုပ်မောင်မောင်အောင်နဲ့အစားထိုးခဲ့တာတွေကိုပြောထားပါတယ်။ရခိုင်ပြည်နယ်အပါအဝင်တိုင်းပြည်အတွင်းမှာဖြစ်နေတဲ့ဘာသာရေးတင်းမာမှုတွေကဦးသိန်းစင်အစိုးရရဲ့ဂုဏ်သိက္ခာကိုထိခိုက်ပြီးဝေဖန်မှုတွေအကြီးအကျယ်ခံရတာကြောင့်ဒီဘာသာရေးတင်းမာမှုတွေကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့ဝန်ကြီးအဖွဲ့ကိုအပြောင်းလဲလုပ်တာဖြစ်တယ်လို့အကဲခတ်တွေကသတ်မှတ်နေကြပါတယ်။
မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့စုံစမ်းထုတ်ဖော်ရေးသားတဲ့အဆောင်မတစ်ပုဒ်ကိုတော့ foodnavigatorasia.com စာမျက်နှာမှာဆောင်းပါးရှင် Marta Castellan ကရေးသားထားပါတယ်။ How military owned companies have been silencing dissent in Burma မြန်မာနိုင်ငံကသဘောထားကွဲလွဲမှုတွေကိုစစ်တပ်ပိုင်းကုမ္ပဏီတွေကဘလို့နှုတ်ပိတ်နေလဲဆိုပြီးတော့အဆောင်မရေးသားထားတာပါ။
လူများပြောဆိုနေကြတာကတော့စစ်တပ်ကစီစဉ်ဆောင်ရွက်နေတဲ့မီးယာသိမ်းဆည်းမှုပြဿနာတွေနဲ့ပတ်သက်တဲ့သဘောထားကွဲလွဲမှုတွေကိုအတံမထွက်အောင်ကြိုးပမ်းတဲ့အနေနဲ့တရားရုံးကသူတို့မြေပြန်ရဖို့တောင်းဆိုတဲ့ယာနဲ့ချီတဲ့လက်သမားတွေကိုတရားဥပဒေအရအရေးယူထားတဲ့အကြောင်းအစချီရေးသားထားတာပါမြန်မာပြည်မြောက်ပိုင်းကမ်းပလူမြို့နယ်အတွင်းမှာစစ်တပ်ပိုင်းမြမစီးပွားရေးဥပိုင်ကုမ္ပဏီကနေလေယာဉ်မြေတွေမတရားသိမ်းယူခဲ့တဲ့အပေါ်မကျေနပ်လို့ထွန်တုံးတိုက်ပွဲဆင်နွှဲပြီးတော့မြေတွေပြန်ရဖို့ကြိုးပမ်းခဲ့တဲ့ကြေးရွာသူကြေးရွာသား400လောက်ကိုထောင်ဒဏ်အပြစ်ပေးခဲ့ပါတယ်လွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းမှာပဲရွာသား90ခန့်ကိုကြံစိုက်ပျိုးထားတဲ့နေမြေတွင်အခွင့်မရှိဘဲဝင်ရောက်ခဲ့တဲ့အတွက်ပျက်စီးရတဲ့ဆိုပြီးထောင်ဒဏ်3လစီအပြစ်ပေးထားရကနေထောင်ဒဏ်3နှစ်အဖြစ်ပြောင်းလဲတိုးမြှင့်တတ်မှတ်ခဲ့ပါသေးတယ်လို့ထောက်ပြထားပါတယ်။မြေယာမတရားသိမ်းယူတဲ့ပြဿနာဟာမြန်မာနိုင်ငံမှာကြုံနေရတာနှစ်ပေါင်းတော်တော်ကြာလာချိန်မှာမကြုံဘူးလို့အာဏာပိုင်တွေကပြင်းပြင်းထန်ထန်ကင်တွယ်ဆောင်ရွက်နေတာဖြစ်ပါတယ်။အရင်စစ်ဆိုးရလက်ထက်လေယာဉ်မီဧကပေါင်းတိုင်းနဲ့ချီးပြီးတော့သူတို့ထံကနေအရမတိုင်းရင်သွားတာကိုလေသမားတွေမျက်မြင်ကိုတွေ့ကြုံခဲ့ရပါတယ်အခုပြုပြင်ပြောင်းလဲပြုလုပ်နေပါတယ်ဆိုတဲ့သမရဦးသိန်းစိန်အစိုးရကလေယာဉ်မြေတွေကိုမူလပန်ရှင်တွေလက်ပြန်ပေးနေတယ်ဆိုရမှာလဲရော့ရီရော့ရဲသာလှုပ်ဆောင်နေတာဖြစ်တယ်လို့အာရှလူခွင့်ရေးကော်မရှင်ကထောက်ပြထားပါတယ်တရားရုံးကကုမ္ပဏီတွေနဲ့ပေါင်းပြီးတော့မြေယာပြန်လဲရရှိရေးတောင်းဆိုနေတဲ့ရွာသားတွေကိုအတံမထွက်နိုင်အောင်လုပ်နေတယ်လို့ရွာသားတွေကပြောဆိုကြသလိုမတရားတဲ့လေသမားတွေပေါ်လစ်လျူထုထားတဲ့အစိုးရကိုအယုံကြည်မရှိတော့ဘူးလို့ပြောဆိုကြတာတွေလည်းရှိတယ်လို့យေတာထားပါတယ်မြန်မာနိုင်ငံရဲ့တရားထုတ်လို့မှုလက်ဝကြီးအုပ်ထားတဲ့အဲ့ဒီစစ်တပ်ပိုင်ကုမ္ပဏီဟာပွင့်လင်းမြင်သာမှုမရှိတဲ့အတွက်အဲ့ဒီကုမ္ပဏီနဲ့ဆက်ဆက်လုပ်ကိုင်မဲ့ယင်းနှိမ့်နှံသူတွေကုန်ပစ္စည်းတင်သွင်းသူတွေကိုသတိပေးရလိမ့်မယ်လို့မြန်မာနိုင်ငံဆိုင်ရာစီးပွားရေးပွင့်လင်းမြင်သာမှုဘူဌာနကပြောတဲ့အကြောင်းစသဖြင့်យေတာထားပါတယ်အပြည့်စုံကို foodnavigator.com online စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဆက်ပြီးပြခဲ့တဲ့သတင်းပတ်အတွင်းကမ္ဘာမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာခရီးသွားဆောင်းပါးတွေကိုပြောပြပေးပါမယ်။
foreignpolicy.com online စာမျက်နှာမှာ Sebastian Strandio ရေးသားထားပြီးတော့ဓာတ်တီတောင်းလို့ခေါင်းစဉ်ပေးထားတဲ့ခီးသွွားအတွေ့အကြုံဆောင်ပါဖြစ်ပါတယ်။တရုတ်နိုင်ငံနေဆက်ကနေဂဲတိပြစ်တာဝေးတဲ့မြန်မာနိုင်ငံအတွင်းကမိုင်းလားမျိုးလေးအကြောင်းမှာအဲ့ဒီမျိုးလေးမှာမူရစ်ဆေးဝါးမှောင်ခိုးရီလောင်ကစားနဲ့တခြားဒူးစရိုက်မျိုးစုံစုဝေးရအရာတစ်ခုဖြစ်တဲ့ဆိုပြီးတော့အစချီထားပါတယ်။အမှတ်တမဲ့ကြည့်လိုက်ရင်တရုတ်ပြည်ကညစ်ပပတ်မျိုးလေးတစ်မျိုးလိုထင်ပေါ်ရှိနေပါတယ်။မြို့နယ်လူလူအများစုဟာတရုတ်မန်ဒရင်းစကားကိုပြောဆိုကြပါတယ်။တရုတ်ရန်ငွေငွေကြေးကိုအသုံးပြုကြသလိုတရုတ်နိုင်ငံကလက်ကင်ဖုန်းတွေလည်းအဲ့ဒီမှာအသုံးပြုလို့ရပါတယ်။မြို့လယ်ကောင်အမှတ်စားကတော့နီယိုမင်းထွန်းထားပြီးတော့တရုတ်နိုင်ငံစံတော်ချိန်ကိုပြတာထားတဲ့အပေါ်စားအမှုပညာလက်ရာနာယီစင်ဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီမှာကိုက်ဇင်ဟိုတယ်ဟာပြည်တစားဖျော်ဖြေကြုံညာတွေနဲ့ပြန်ကျဲလို့နေပါတယ်။မြန်မာမိန်းကလေးငယ်ငယ်တွေနဲ့ဗီယက်နမ်ညီမငယ်တွေရနိုင်တဲ့အကြောင်းရေးသားထားတယ်လို့ဆိုပါတယ်။မိုင်းလားဟာစတူရမ်းမိုင်2000နီးပါးကျယ်ဝန်းတဲ့မြန်မာနိုင်ငံရှမ်းပြည်နယ်အတွင်းကကိုပိုင်အုပ်ချုပ်ခွင့်ရအမှတ်လေးအထူးဒေသရဲ့အကြီးဆုံးမြို့ဖြစ်ပါတယ်။မိုင်းလားကိုစီမံခန့်ခွဲနေတာကတော့အရင်တုန်းကကွန်မြူနစ်ပါတီကနေခွဲထွက်သွားခဲ့သူတူကဦးစီးတဲ့ NDAA လို့ခေါ်တဲ့လက်နက်ကိုင်အမျိုးသားဒီမိုကရက်တစ်ညွန့်ပေါင်းတပ်ဖွဲ့ဖြစ်ပါတယ်။မိုင်းလားရဲ့ဆွဲဆောင်မှုအရှိဆုံးကတော့ကာစီနိုလောင်းကစားရုံတွေဖြစ်ပါတယ်။လောင်းကစားလုပ်ငန်းကိုတရုတ်ပြည်မှကြီးမှာကောမြန်မာနိုင်ငံတို့မှာတားမြစ်ထားတာပါ။တရုတ်ဗဟုအစိုးရကလောင်းကစားယုံတွေပိတ်ဖြစ်ဖို့ NDAA ကိုဖိအားပေးခဲ့ပေမဲ့အောင်မြင်မှုသိမ့်မရခဲ့ပါဘူး။တရုတ်နယ်စပ်ယူနန်ခရိုင်ကအရာတန်းတွေကစီးပွားရေးသမားတွေဟာမိုင်းလားကနေအကျိုးမြတ်တွေခံစားနေရတာဖြစ်တယ်လို့ဆောင်းပါးရှင်ကထောက်ပြထားပါတယ်။ဒီဒေသဟာမူရစ်ဆေးနဲ့တဘာဝရှားပါတော်ရိုင်းသတိဆန်တွေမှောင်ခိုကူးရလမ်းလည်းဖြစ်တယ်လို့ဆိုပါတယ်။မြို့ရင်းကစားတောက်ဆိုင်မှာဆိုရင်တမင်းရှားပါကြောင်ဇီးခွက်မြောက်တင်းဝေကျက်စတာတွေကိုလက်လက်ဆက်ဆက်တက်ပြီးတော့ရောင်းချနေသလိုကြာဆင်းဆွဲစရာတွေကိုလည်းရောင်းဝယ်ဖောက်ကားနေကြတယ်လို့စသဖြင့်ရေးသားထားပါတယ်အပြည့်စုံကို foreignpolicy.com online စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
HuffPost Lifestyle စာဆောင်မှာ Justin Francis ရေးသားထားတဲ့ Tourism may be booming but Burma is not yet fixed ခီးသွွားလုပ်ငန်းကအကောင်းလာဝယ်ရှိပေမဲ့မြန်မာနိုင်ငံကတော့ဘာမှပြင်ဆင်မထားရသေးဘူးဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါအကြောင်းဖြစ်ပါတယ်ခီးသွွားလုပ်ငန်းကတဟုန်ထိုးတက်လာတဲ့အနေအထားမျိုးရှိနေပါတယ်။ဒါပေမဲ့ဒီအတွက်မြန်မာနိုင်ငံမှာခန့်ခန့်ခန့်ခန့်ဘာမှပြင်ဆင်ထားဖို့မရပါဘူး။လွန်ခဲ့တဲ့3နှစ်လောက်ကမြန်မာနိုင်ငံဟာခီးသွွားလုပ်ငန်းကိုဖွင့်လှစ်လိုက်ပြီးကမ္ဘာလှည့်ခီးသည်တွေအတွက်တန်ရှင်းတဲ့ခီးသွွားတိုင်းပြည်တစ်ခုအဖြစ်ကမ်းလှမ်းကြိုဆိုခဲ့ပါတယ်။ဒါပေမဲ့လူကြိုက်များစေမဲ့ခီးသွွားတွေအကြိုက်သွားလာစရာနည်းမြေအစ်စ်တွေကမ္ဘာလှည့်ခီးသွွားလုပ်ငန်းကုမ္ပဏီတွေကမ္ဘာလှည့်ခီးသွွားတွေနှိမ့်ချိုက်မဲ့အရာတွေကိုမြန်မာနိုင်ငံမှာဘာမှအဆင်သင့်ပြင်ဆင်ထားတာမရှိသေးဘူးလို့ထောက်ပြထားပါတယ်။ဆယ်စုနှစ်ပေါင်းများစွာအထီးကျန်နေခဲ့တဲ့မြန်မာနိုင်ငံကိုတကားဖွင့်လိုက်ချိန်မှာဝင်ရောက်လာတဲ့သူတွေဟာကဘာကြီးနဲ့တတိတခြားနေရာတစ်ခုကိုရောက်သွားတယ်လို့ခန်းစားခဲ့ကြရပါတယ်။ကိုလိုနီခေတ်ကလက်ရမပြတ်အဆောက်အဦတွေကိုတွေ့ကြရတယ်။ဒါတွေကိုတွေ့မြင်ခြင်းလို့သွားကြတဲ့အနောက်နိုင်ငံသားတွေရှိခဲ့ကြပါတယ်။စိတ်ဝင်စားစရာကောင်းတာကမြန်မာပြည်ရဲ့ပြဿနာတွေကိုအတိတ်မှာထားခဲ့တော့မယ်ဆိုတာပါပဲ။ဒါပေမဲ့ဝမ်းနည်းစရာကောင်းတာကထင်းတယ်လို့ဖြစ်မလာဘူးလို့ဆောင်းမရှင်ကရေးသားထားပါတယ်။အစိုးရရဲ့နောက်ပြန်ခြေလှမ်းလှည့်နေတဲ့အထောက်အထားတွေတွေ့နေရသလိုလူခွင့်ရေးချိုးဖောက်မှုတွေလည်းတွေ့နေရပါတယ်။ကမ္ဘာလှည့်ခီးသွွားတွေရဲ့ငွေတွေဟာအဂတိလိုက်စားမှုတွေကိုအားပေးနေသလိုဖြစ်နေပြီလို့လည်းထောက်ပြထားပါတယ်။အဖြစ်ဆိုကိုတော့ huffingtonpost.co.uk online မှာဖတ်ရှုနိုင်ပါတယ်ခင်ဗျ
။ဒီဆောင်မနဲ့အတူပဲဆေးမတူတဲ့ငှက်ဖြားယောဂါမျိုးဗီဇာတစ်မျိုးရဲ့အန္တရာယ်အကြောင်းဆောင်မပြီးတော့ Washington Post သတင်းဆောင်မှာဇူလိုင်လ29ရက်နေ့ကတော့Malnutrition disease rising in Burmese Muslim camps. မြန်မာနိုင်ငံက Muslim ဒုက္ခသည်စခန်းတွေမှာအာဟာရအချို့တည်းမှုနဲ့ယောဂဗျာတွေဘလို့တိုးမြင့်လာနေတဲ့အကြောင်းဆိုတဲ့ဆောင်းပါးတွေကိုဖတ်ရပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာကလေးစစ်သား92ဦးလွတ်ပြေးတဲ့ဆောင်းပါးတွေကိုတော့ကမ္ဘာသတင်းမီဒီယာတော်တော်များများမှာဖော်ပြထားတာတွေ့ရပါတယ်ရှင်။ဒီလိုမျိုးကမ္ဘာသတင်းမီဒီယာတွေထဲမှာမြန်မာနိုင်ငံဆိုင်ရာသတင်းတွေတင်ပြချက်ကိုစုစည်းထားတာကိုတော့အခုလိုစနေညပိုင်းအစီအစဉ်တိုင်းမှာတင်ဆက်ပေးနေပြီးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာသတင်းတွေကောက်နှုတ်ချက်ကိုတော့နေ့စဉ်ပဲ VOA ရဲ့မနေ့ပိုင်းအစီအစဉ်တိုင်းမှာနားဆင်နိုင်ပါလိမ့်ရှင
်။သတင်းတစ်ပတ်အတွင်းထူးခြားတဲ့မြန်မာနိုင်ငံအကြောင်းဖော်ပြချက်တွေကိုကမ္ဘာသတင်းမီဒီယာတွေတဲကနေပြီးတော့မှတ်ရေးသဏ္ဍာန်ကျော်ကောက်နှုတ်စုစည်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ညချမ်းမှာသောရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့စနေညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 32 58တို့ကနေည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုကတော့ဥကျော်စန်းသားစီစဉ်ပြီးထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်မယ်စနေညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကိုဆွေးနွေးကြရအောင်ပါရှင
်။မင်္ဂလာပါသောရရှင်များခင်ဗျာ။မြန်မာနိုင်ငံရေးနဲ့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပြဿနာအင်မတန်ကြီးကြဲတဲ့ပြဿနာဖြစ်ပါတယ်လွတ်လပ်ရေးရပြီးကြတဲ့ကဖြစ်လာခဲ့တဲ့ပြဿနာဒါကြောင့်မို့လို့လဲကျွန်တော်တို့ကဒီပြဿနာကိုကြုံတိုင်းကြုံတိုင်းမကြာခဏထပ်ကလည်းလဲဆွေးနွေးနေရတာဖြစ်ပါတယ်ဒီနေ့ဆွေးနွေးဖို့ဖြစ်လာတဲ့အကြောင်းအရာကတော့မကြာသေးခင်ကမှပြီးဆုံးသွားခဲ့တဲ့လိုင်ဇာတိုင်းရင်းသားထိပ်သီးစီဝေဝေရဲ့ဆုံးဖြတ်ချက်ကိုအခြေခံပြီးကျွန်တော်စီစဉ်ထားတာဖြစ်ပါတယ်အဲ့ဒီမှာတိုင်းရင်းသားတွေကခေါင်းဆောင်တွေကထိပ်သီးတွေကဘာပြောလဲဆိုရင်အဓိကအဖြစ်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးနဲ့တိုင်းရင်းသားတွေရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အပြည့်အဝရရှိရေးကိုပဲရပ်တည်ပြီးတော့ဆက်လက်ဆွေးနွေးမယ်လို့ဆိုပါတယ်။ဒီလိုဆွေးနွေးမယ်ဆိုတာမကြာခဏလည်းကြားခဲ့ပြုပါပြီ။ဟိုတုန်းကတည်းကဒါပေမဲ့တစ်ခါမှမအောင်မြင်ခဲ့ဘူး။အဲ့တော့လိုက်လျောရမယ်။ဘ ਹੁ အာဏာပိုင်တွေကအထူးသဖြင့်စစ်တပ်ပိုင်းကလက်ခံရမလား။အခက်အခဲတွေဘယ်လိုရှိသလဲ။ဘယ်လိုကြော်လွှားကြမလဲဆိုတာကိုထပ်ပြီးဆွေးနွေးမှာဖြစ်ပါတယ်။ဆိုတော့ဒီဆွေးနွေးပွဲအတွက်ပါဝင်ဆွေးနွေးဖို့အတွက်လိုက်စားထိပ်ပြီးဆွေးနွေးပွဲကပူပူနွေးနွေးဒါအဆုံးသတ်ပြီးတော့မြကြီးနားဘက်ကိုပြန်ပြီးထွက်လာတဲ့တိုင်းဒါထိပ်ပြီးကောင်းဆောင်လို့ဖြစ်တဲ့ဖဒိုးခွေထူးဝင်းတခါတိုင်းဒါတိုင်းသူတိုင်းလွှတ်တော်အမတ်တွေနောက်ပြီးတိုင်းဒါတော်လှန်ရေးတွေနဲ့ထိတွေ့ဆက်ဆံခဲ့ပြီးတော့အပြန်လည်နားလည်မှုအပြည့်အဝရှိတဲ့မြန်မာနိုင်ငံရေးကောင်းဆောင်တွေစသဖြင့်ကျွန်တော်ခေါ်ဖိတ်ခေါ်ထားပါတယ်ဒီနေ့ဆွေးနွေးဖို့အတွက်ဆိုတော့ပထမဆုံးကျွန်တော်ဖဒိုးကွဲထူးဝင်းကိုကျွန်တော်မေးချင်တာကအခုလိုက်စားထိပ်ပြီးစီဝဲကကျွန်တော်ပြောတဲ့အချက်ပေါ့လေစစ်မှန်တဲ့ပြည်ထောင်စုဖွဲ့စည်းရေးတိုင်းဒါတွေရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အပြည့်အဝရရှိရေးဆိုတာတွေကိုအဓိကထားပြီးတော့ပဲဆွေးနွေးမယ်လို့ပြောဆိုကြရပါတယ်။ဆိုတော့အရင်ချက်ထားခဲ့တဲ့တောင်းဆိုချက်နဲ့ဘာအများအပြောင်းလဲရှိသလဲ။တစုံတရာအပြည့်ယူလုပ်ဖို့အတွက်တိုင်းဟင်းသားတွေဘက်ကကောဒါအပြည့်ယူထုံနေရတော့ဒေါအောင်ဆန်းစုကြည်ပြအလျှော့ပြတာတော့မဟုတ်ဘူးပေါ့လေ။အပြည့်ယူထိန်းကြီးဖို့အတွက်ဘာတွေများစီစဉ်ခဲ့တယ်ဆိုတော့ဥပမာအဖြစ် Federal Army ဆိုပြီးတော့ဖွဲ့စည်းမယ်ဆိုတဲ့ကိစ္စကိုများနောက်ထပ်ထားခဲ့သလားစသဖြင့်အဲ့လိုအပြည့်ယူလုပ်ဖို့ကိစ္စကိုဘယ်လိုစဉ်းစားခဲ့ကြပါလဲဆိုတော့အချင်းပြောပါဖဒိုကွယ်တူးခင်ဗျာ။
ကျွန်တော်တို့အထူးဖြစ်ပေါ်လေကျွန်တော်တို့အခုစားပေါ်လေခင်မသာဆက်ကန်ထားမယ်မူကတော့အခြေခံဘွားတော့ဒီမိုကရေစီအမျိုးသားတန်းတူရေးနဲ့ကိုယ်ကျန်တဲ့အခွင့်အရေးတွေကိုအပြည့်အဝရှိတဲ့နော်အခြေခံတဲ့စစ်မှုနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအခြေခံမူကိုဆက်ကန်ထားဖို့တော့သဘောတူထားတယ်ဆိုလိုတာကဒီဖက်ဒရယ်ပြည်ထောင်စုတည်ဆောက်တဲ့နေရာမှာနိုင်ငံရေးအတွက်ကိုဆွေးနွေးဆိုတာတော့တော့ဝါမယ်ဆိုတာတော့ကျွန်တော်နားလည်ပါတယ်အဲ့ဒီကတော့ကျွန်တော်တို့ခိုင်မှာဆွေးကံရမယ်သဘောထားဖြစ်တယ်။ဒီဖက်ဒရယ်အံပြည့်ပတ်သက်တာကကျွန်တော်တို့အဲ့ဒီ TVC မှာတော့ဆုံးဖြတ်ချက်တွေဘာတွေမှလို့ဆွေးနွေးအတိအကျပေါ်လေဒါဆွေးနွေးလို့ရှိဘူးဒါအနေနဲ့ဆွေးနွေးပွဲမှာတာကက်တွေစည်းစားရမယ်ဆွေးနွေးရမယ်ချက်ဖြစ်တယ်လို့ကျွန်တော်တို့တော့အဲ့ဒါသဘောထားရှိပါတယ်
။ဟုတ်ကဲ့ဆိုတော့ကချင်းအမျိုးသမီးလွှတ်တော်အမတ်တူဖြစ်တဲ့ကျွန်တော်ဒေါ်ဒရေးဘူကိုဆက်လက်ပြီးတော့ဆွေးနွေးနေချင်ပါတယ်ဒီတိုင်းရင်းသားတွေရဲ့ယက်တီချက်ကိုအရင်တုန်းကလည်းပဲဗဟိုအာဏာပိုင်တွေကညင်းဆန်ပယ်ချခဲ့တာမကြာခဏကြားခဲ့ဖြစ်ပါပြီအခုကတော့ဘလောက်အောင်မြင်မဲ့အလားအလာကြားပါလေဒေါ်ဒရေးဘူကဒါပြည်ထောင်စုဒီဥပဒေပြုရန်ရထဲမှာပါဝင်နေတဲ့ပကူတူဖြစ်ပါတယ်လိုက်လျောနိုတဲ့အထောက်အထားအလားအလာကိုတွေ့ပါသလားခင်ဗျာအခုလောလောဆယ်မှာ
အမအနေနဲ့ကတော့ဒီဆွေးနွေးပွဲပေါ့နော်ဆုံးဖြတ်ချက်တည်းရတော့တချို့ဆွေးနွေးဆုံးဖြတ်ချက်တည်းရတည်းမထုတ်ပြန်တာသိရှိရတယ်ပေါ့နော်။ဒါကြောင့်မို့ဘယ်အတိုင်းတားကြည့်ဒီလိုဆွေးနွေးဆုံးဖြတ်ခဲ့တယ်ဆိုတော့ကျမတို့အတိအကျမသိရဘူးပေါ့နော်။ဒါပေမဲ့လက်ရှိဒီဘူးရအနေထားဆိုလို့ရှိရင်တော့ကျမတို့ကဒီပတာခင်မှာဒီမိချင်းနာမှာပြန်ပြီးဆွေးနွေးကြမယ်လို့သိရပါတယ်။အဲ့တော့တိုင်းရင်းသားလက်နက်ကိုင်တွေဘက်ကနေဒီမှာပေါ့လေ။ဒီကိစ္စတွေပေါ့နော်။အဲဘယ်အချက်တွေပဲအချက်တွေကတော့တိုက်ရောဖို့လိုတယ်ဆိုတာတိတိကျကျထောက်ပြန်ဖို့လိုတယ်လို့ကျမအမြင်နဲ့အဲဟောပေါ့ယုံကြည်ပါတယ်အဲ့လိုတိတိကျထောက်ပြန်အဲမသာကျမတို့တစ်ဖက်ကနေပေါ့နော်လိုက်လျောရမဲ့ အစိုးရဘိုင်းနောက်မှအဓိကဆိုလို့ရှိရင်တက်မတော်ဘိုင်းပေါ့နော်အဲ့ဘက်ကနေမှဒီလိုက်လေရောမဲ့စိတ်ဆာတွေကိုတိတိကျကျတုံ့ပြန်သလားမတုံ့ပြန်ဘူးလားဆိုတာတို့ကဒါဝေဖန်သုံးသပ်နိုင်မှာဖြစ်ပါတယ်အဲ့ကြောင့်မို့တိုင်းသားပိုင်းကလည်းပဲတိတိကျကျဗာရီလိုက်လေရောပြေးဖို့လိုတယ်ဆိုတာဒီနေ့ဒီအချိန်မှာတော့ကျမတို့ကရေရေတင်းတင်းနဲ့ပြောဖို့လိုပါတယ်တို့တို့ဘာကိုလိုချင်လဲဆိုတာအမိအရပြောဖို့လိုပါတယ်
ဟုတ်ကဲ့
အဲ့တော့တစ်ဖက်ကလည်းဒါကိုလိုက်လေရောမယ်မလိုက်လေရောမယ်ဒါတိတ်မှအရေးကြီးတယ်လို့ကျမလည်းတူပဲမြင်ပါတယ်
ဟုတ်ကဲ့ဘဒိုကွထူးဝင်းခင်ဗျာတော်ရဲဘူးပြောသလိုတိုင်းသားတွေဘက်ကဒါကိုဒီအချက်ဒီချက်လိုချင်တယ်ဆိုတာတိတိကျကျဆွေးနွေးကြတဲ့အခါမှာတင်ပြကြပါလားတိုင်းသားတွေကပြောကြပါလားဤက
ကျွန်တော်တို့ကတော့ပြောတဲ့အခြေခံမူတော့ကျွန်တော်တို့ခိုင်ခံမှာဆွေးကင်သွားမယ်အစီမံတော့ဖက်ဒရယ်ပြည်ထောင်စုဆိုတာကိုလည်းကျွန်တော်တို့နိုင်ငံရေးတွစ်ဆိုဆွေးနွေးမှုနဲ့ဖြေရှင်းသွားမယ်ဆိုတာကိုတော့ကျွန်တော်တို့လက်ခံတယ်ဒါကကျွန်တော်တို့ဆွေးကင်မှုဖြစ်တယ်တခြားရေးကိစ္စဆွေးနွေးတဲ့နေရာမှာကျွန်တော်အခုလက်ရှိကျွန်တော်တို့ဆွေးနွေးနေတဲ့တတိလုံးပြည်ခရဆဲသဘောတူမှုကြီးချက်စာချုပ်အပေါ်မှာမူတည်ပြီးတော့ကျွန်တော်တို့တိုင်းသားထိပ်ဒီခေါင်းဆောင်တွေကဒီလိုပြခရစေရရှိနိုင်ဖို့အတွက်ဒီစာချုပ်ထဲမှာပါနေတဲ့အချက်လက်တွေကိုကျွန်တော်တို့လိုက်လွှဲရမယ့်အပိုင်းတွေကျွန်တော်တို့ရတည်ပေးအပိုင်းတွေကိုထားဖို့တော့ကျွန်တော်တို့ဆုံးဖြတ်ခဲ့ပါတယ်။နောက်ပြီးတော့ဒီလိုပြခရစေရရှိနိုင်ဖို့အတွက်ညှိနှိုင်းရမယ်ကျွန်တော်တို့ဒီ NCCT ကိုလည်းလုပ်ပိုင်ခွင့်ပေါ်လေဒါတဆုံးဖြတ်ပိုင်ခွင့်တချို့တော့ပေးလိုက်တယ်ဒါကိုကျွန်တော်တို့စတီညီလာခံတယ်မှာတော့ဆုံးဖြတ်တယ်ကျွန်တော်တို့ဆုံးဖြတ်လို့မရတဲ့ကိစ္စမူပိုင်းဆိုင်ရာကိစ္စတချို့ကျွန်တော်ရတီပေါ်မှာရှင်းနေလာလို့ရှိရင်လည်းကျွန်တော်တို့တိုင်းသာကျန်တဲ့အဖွဲ့အစည်းတွေထိပ်ပြီးအစည်းအဝေးဆိုလိုတာကအဖွဲ့အစည်းရဲ့ခေါင်းဆောင်တို့ကိုကျွန်တော်ပြန်ခေါ်ပြီးတော့ဆုံးဖြတ်မှာဖြစ်ပါတယ်ဒါတော့ကျွန်တော်တို့ဒီစဉ်းကြီးလာကမဆုံးဖြတ်လာတဲ့သဘောတူညီအခြေခံတော့ခုနကကျွန်တော်ပြောလို့အခြေခံရမူကတော့ဒါဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုတဲ့အမူတော့ကျွန်တော်ဆွေးနွေးနေပြန်ခင်ထားတယ်။ကျန်တဲ့အချက်တွေကျတော့ကျွန်တော်တို့ဒီပြည်လုံးပြည်ခိုင်ရစေရရှိဖို့အတွက်ညှိနှိုင်းရမယ်စာချုပ်ပေါ်မှာဒါကျွန်တော်တို့ဆွေးနွေးတာဖြစ်ပါတယ
်။ဟုတ်ကဲ့ဆိုတော့ကျွန်တော်နောက်ဒေါက်တာနိုင်အောင်ကိုကျွန်တော်မေ့ချင်ပါတယ်ဒေါက်တာနိုင်အောင်ဟာတိုင်းရင်းသားတော်လှန်ရေးအင်အားစုတွေနဲ့အများဆုံးထိတွေ့ရင်းနှီးခဲ့တဲ့မြန်မာကဲ EBS တရားကောင်းဆောင်တူဖြစ်ခဲ့တဲ့ပုံကပါဆိုတော့ဒေါက်တာနိုင်အောင်အခုတိုင်းရင်းသားတွေနဲ့မြန်မာအာဏာပိုင်တွေနဲ့ဘ ഹു အစိုးရနဲ့အာဏာပိုင်တွေနဲ့ဆွေးနွေးရတဲ့နေရာမှာအချက်လက်အပြင်းအထန်ရောတစ်ဖက်နဲ့တစ်ဖက်တယောက်ရဲ့လူလက်ချက်ကိုတယောက်ကအပြန်လှန်အမှန်တကယ်နားလည်ကြသလားဆွေးနွေးတဲ့ပုံစံကရောမှန်ကန်သလားဆိုတာဘယ်လိုသုံးသပ်လို့ပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်အနေနဲ့သုံးသပ်ချင်တာကဘာလဲဆိုအခုလောလောဆယ်မှာတော့ဖြစ်နေတဲ့လက်နက်ကိုင်ပဋိပက္ခကိုမူတည်ပြီးတော့မှဒီအပြစ်ခံရတဲ့ဆိုတာနဲ့ရှင်းနေကြတဲ့သဘောပေါ့လေဆိုတော့ကျွန်တော်အမြင်နဲ့ပြောမယ်ဆိုလို့ရှိရင်တော့အခုဖြစ်နေတဲ့ပြဿနာကဒီအပြစ်ခံဟယ်လို
ဟုတ်ကဲ့ပြောပါနားထောင်နေပါလေကြားရပါလေ
ဟုတ်ကဲ့အပြစ်ခံရစေအစင်းလောင်းနေလို့မလုံလောက်ဘူးလို့ထင်တယ်ဒီအပြစ်ခံရစေဆိုတာကဘာလဲဆိုတော့ဒီကျွန်တော်ချင်းချင်းမှာယုံကြည်မှုတည်ဆောက်နိုင်မှုအတွက်ကိုရန်လုံမှုရစဲတဲ့အဆင့်မရှိသေးဘူး။အဲတော့အဲရန်လုံမှုရစဲတဲ့အဆင့်ကနေပြီးတော့ထက်ပြီးယုံကြည်နိုင်မှုအတွက်ကိုဒီဘာရီလိုနေလဲဆိုတော့ဒီတိုင်းသားတွေမှာဒီဒီမိုကရေစီအားစုမှာရှေ့မှာပြောင်းလဲချက်ယုံကြည်ချက်ရှိနေရမယ်ဆိုတဲ့ဥစ္စာမျိုးရှိဖို့လိုတယ်။အဲတော့အဲ့လိုရှေ့မှာပြောင်းလဲချက်ယုံကြည်မှုရှိနေရဖို့အတွက်ကိုဒီဟိုတိုင်းဗမာတိုင်းသားတွေလည်းပြရမယ်စစ်တပ်ကလည်းပြရမယ်လက်ရှိအစိုးရကလည်းပြရမယ်ဒီမိုကရေစီအားစုကလည်းပြရမယ်အဲ့လိုလက်ချက်ယူချက်ရှိနေဆိုဥစ္စာပြရမယ်ပြီးမဲ့နေရာမှာဘာလို့ပေးဖို့လိုလာလဲဆိုတော့အတိမတ်ပြမှုပထမဆုံးပေးဖို့လိုရတယ်အဲ့ဒီအတိမတ်ပြမှုကဘာလဲဆိုလို့ရှိရင်ဗမာပြည်ဒီနေ့လက်နက်ကိုင်ပြီးကဖြစ်နေတာနိုင်ငံရေးတည်နာဖြစ်တယ်အဲ့နိုင်ငံရေးတည်နာကဗန်တူရည်နဲ့ကိုယ်ပိုင်ခွင့်ပြတ်တော်နာဖြစ်တယ်ဒီမိုကရေစီရည်ကြနာဖြစ်တယ်လူခွင့်ရည်ကြနာဖြစ်တယ်ပေါ့နော်ဒီတိုင်းသားရင်းနဲ့ပတ်သက်လို့ပြောမယ်ဆိုလို့ရှိရင်တော့ဒီတန်းသူရင်းနဲ့ကိုယ်ပိုင်တန်းလုံးရဲ့ပြဿနာဖြစ်တယ်ဆိုတာကိုအလေးနဲ့သိမှတ်ပြီးတော့ဖြေရှင်းဖို့လိုလို့ထင်တယ်။နောက်တစ်ခုကဒီကျွန်တော်တို့ဒီလောကဘာလာတရားနဲ့ပဲပြောပြောကျွန်တော်တို့ဒီတရားမြတ်တော်ငြိမ်းချမ်းမှုလွတ်လပ်မှုလိုချင်တယ်ဆိုလို့ရှိရင်ငြိမ်းချမ်းရေးကိုလိုချင်တယ်ဆိုလို့ရှိရင်ဒီတရားမြတ်တော်မှုနဲ့လွတ်လပ်မှုမပေးဘဲနဲ့ကျွန်တော်မရနိုင်ဘူး။အဲ့တရားမြတ်မှုလို့ပြောမယ်ဆိုလို့ရှိရင်တန်းတူရင်နဲ့ကိုယ်ပိုင်ပြတ်တောက်ခွင့်မယ်။လွတ်လပ်ခွင့်လို့ပြောမယ်ဆိုလို့ရှိရင်လည်းတန်းတူရင်နဲ့ကိုယ်ပိုင်ပြတ်တောက်ခွင့်မယ်။အဲ့ဒါကိုကျွန်တော်တို့အတိအမှတ်ပြုလို့လိုတယ်။အဲ့တော့အဲ့လိုဒီအတိအမှတ်ပြုပေးဖို့ယုံကြည်မှုပေးရဖို့လိုတဲ့နေရာမှာကျွန်တော်တို့ဘာကြီးဆက်လုပ်ဖို့လိုနေလဲဆိုလို့ရှိရင်ဒီတန်းတူရည်ရွယ်မှုရှိတဲ့နိုင်ငံရေးဆွေးနွေးပွဲပေါ့ဗျာ။အခုအမျိုးဆုံးပြောနေတဲ့ဆွေးနွေးပွဲပေါ့နော်။အဲ့ဒီဆွေးနွေးပွဲလိုတယ်။အဲ့ဒီဆွေးနွေးပွဲကနေပြီးတော့မှအသွင်ကူပြောင်းရေးလုပ်ငန်းအစီအစဉ်ပေါ်လာတဲ့အထိအခုပြောနေတဲ့ဒီ political framework ပေါ့နော်အဲ့ဒါဒီဆွေးနွေးပွဲတက်လို့လေအဲ့ဒီမှာအဓိကကြောက်စောတာကလည်းဆိုတော့အဲ့ဒီနိုင်ငံရေးဆွေးနွေးပွဲတွေနဲ့အသွင်ကူပြောင်းရေးစီစဉ်တွေကို တိုင်းသားတွေအားလုံးပါဝင်စစ်တပ်ပါဝင်အစိုးရပါဝင်အင်အားစုတွေအားလုံးကတဲ့တိုင်းနိုင်အတူတူတဲ့ကန်နိုင်ကိုရှိရဆိုယုံကြည်မှုကိုကျွန်တော်ပေးဖို့လိုတယ်
ဟုတ်ကဲ့ဟုတ်ပါ
သူကရည်ကြီးဆုံးဘာလဲဆိုဒီ2015ရွေးကောက်ပွဲဆိုတာကလည်းအပြောင်းလဲကိုဥတည်နေဆိုရင်ရှင်ရင်းချက်ဖြစ်နေမှသာလေရှေ့သွားမဲ့နိုင်ငံရေးဆွေးနွေးပွဲတွေနဲ့ရုံကြီးကိစ္စမှုတွေကပို့ပြီးတော့အဆင်ပြေမလို့ထင်ပါတယ်လား
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အခုကျွန်တော်ဥဖေသန်းရခိုင်မျိုးသားလွှတ်တော်အမတ်တူဖြစ်တဲ့ဥဖေသန်းကိုကျွန်တော်မေ့ချင်ပါတယ်ခုနဒေါက်တာနိုင်အောင်ပြောတဲ့တိုင်းရင်းသားတွေဘက်ကဒါအရှိကိုကောက်လာမယ်ဆိုရင်မျောလင်းချက်ရုံကြီးချက်စီအောင်လုပ်ပြီးပြောလိုတယ်နောက်တစ်ခါအကုန်လုံးပါမယ်ဆိုတော့လွှတ်တော်မှာရောတိုင်းရင်းသားအင်အားစုတွေတိုင်းရင်းသားပါတီတွေအနေနဲ့ဒီတိုင်းရင်းသားတွေနဲ့ငင်းငင်းရေးရရှိရေးစောစောကဒန်းတူရေးကိုပိုင်ပြဋ္ဌာန်းခွင့်ဖက်ဒရယ်ကိစ္စနဲ့ပတ်သက်လို့ကလွှတ်တော်မှာတိုင်းရင်းသားပါတီတွေကဆွေးနွေးမှုရှိပါသလားဒီလွှတ်တော်ကတိုင်းရင်းသားကုစလေတွေရဲ့လှုပ်ဆောင်ချက်တွေနဲ့အခုအပြစ်ခတ်ရဆဲရေးငင်းငင်းရေးတိုင်းရင်းသားအင်အားစုနဲ့ဆွေးနွေးနေတဲ့ဆွေးနွေးပွဲတွေနဲ့ကိုတစ်ဆက်တစ်ဆက်တည်းဖြစ်အောင်ကြိုးပမ်းမှုတွေကဘယ်လောက်ရှိပါသလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့လွတ်တော်မှာတော့ဒါအချိန်တိုင်းလူတွေပါပဲကျွန်တော်တို့မေကွန်းနေအဆိုးတွေနဲ့အဲဒီတိုင်းရင်းသားဒေသတွေမှာဖြစ်ပွားနေတဲ့ဖြစ်ပွဲတွေရဆဲဖို့တို့ဒီဒုက္ခတွေတွေအဲအလားအရာတွေကိုအခုမြေပေးဖို့တို့ဆိုတာတို့အများအားဆွေးနွေးပါတယ်အဲပြီးခဲ့တဲ့ဒီဆယ်ချိန်မြောက်လွတ်တော်မှာလည်းပဲအဲဒေါ်နန်းဝနုကအဲဒီကိစ္စနဲ့ပဲဒုက္ခတွေကိစ္စဖြစ်ပွဲတွေရဆဲဖို့ကိစ္စအဲ့ဒါကိုကျွန်တော်တို့လွှတ်တော်ထဲမှာတော့အစဉ်တစိုက်မျိုးသားလွှတ်တော်မှာရောဒီတုလွှတ်တော်မှာရောကျွန်တော်တို့ဆွေးနွေးပါတယ်။အဲဒါပေမဲ့အဖြေကတော့ကျွန်တော်တို့ကအစိုးရကိုပဲတိတ်ကျွန်းတာဆိုတော့အစိုးရကိုနှိတ်ကလည်းအဲဒီလိုမှအဲ့ဒီစစ်ပွဲတွေကိုရပ်ပိုင်ခွင့်ရဆဲနိုင်တဲ့အာဏာပါဝါရှိဖို့မရဘူး။အဲ့ဒါနဲ့ပဲတက်မတော်ရဲ့အခန်းကဏ္ဍရှိကိုပြန်ရောက်သွားတာပေါ့နော်။အဲ့ဒါတက်မတော်ရဲ့အခန်းကဏ္ဍနဲ့ဒီခုတိုင်းရင်းသားတွေရဲ့ဆွေးနွေးနေတဲ့ကိစ္စကအဲ့ဒီမှာတော်တော့အရေးကြီးပါတယ်။ဒါကြောင့်ကျွန်တော်တို့လွတ်တော်အနေနဲ့ဘလောက်ပဲပြောပြီးမဲ့လည်းပဲတကယ်တမ်းဒီအဆုံးဖြတ်ပေးရမှာကတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပဲဖြစ်ပါတယ်။ကျွန်တော်လွတ်တော်အနေနဲ့တော့ဒါတွေအများအားပြောပါတယ်။အဲဒါပေမဲ့ကျွန်တော်တို့ခီးဘလောက်ရောက်ပလဲဆိုတော့ကျွန်တော်တို့ဖြစ်လာမဲ့လွတ်တော်တွေမှာလည်းဒါတွေဖြစ်လာအောင်ပါဆိုတော့ကျွန်တော်စောင့်ကြည့်ရဖို့အတိုင်းအတာရှိပါတယ်ခင်ဗျ
။ဟုတ်ကဲ့ဒီတခြားဒီမိုကရေစီနိုင်ငံမှာတော့လွတ်တော်ကအမတ်တွေသက်ဆိုင်တဲ့ကော်မတီတွေဖွဲ့ထားပြီးတော့သူကအရေးကြီးရင်စစ်တပ်ကိုလည်းပဲခေါ်ပြီးတော့မေးနိုင်တယ်။ကဲဒီဟာကိုပြည်သူတွေလိုလားနေရတယ်။ခင်ဗျားတို့တက်မတော်အနေနဲ့ဘလောက်လုပ်နေသလဲဆိုတာခေါ်ယူမေးမြန်းခွင့်ရှိတယ်အပြန်အလှန်ဖြေကြရတယ်။အဲ့လိုပုံစံမျိုးကမြန်မာနိုင်ငံလွတ်တော်တွေကမဖြစ်နိုင်ဘူးလားခင်ဗျာ
။မဖြစ်နိုင်ဘူးခင်ဗျာ။အဲ့ဒါကြတော့လေကျွန်တော်တို့တက်ကိုဘလို့မှကျွန်တော်တို့လွတ်တော်ကော်မတီတွေကခေါ်လို့ရမှာမဟုတ်ဘူးဝန်ကြီးဌာနတွေကတောင်မှကျွန်တော်တို့ကခေါ်တယ်ဆိုတာတောင်မှလာပြီးတော့ပူးပေါင်းဆောင်ရွက်လို့တဲ့ဌာနမရှိဘူးခင်ဗျအဲတက်ဆိုရင်တော့ဝေးတာပေါ့ဒါပေမဲ့တက်အနေနဲ့ကိုကျွန်တော်တို့အဲ့ဒီစည်ရေးစည်ရနဲ့ပတ်သက်ပြီးတော့ဟိုဒီစစ်ပွဲကိုရက်စဲပါတို့ဟာလားအာငင်းချမ်းရေးလုတ်ပါတို့ဆိုတော့ဟိုကျွန်တော်တို့ဒီစစ်ရက်စဲရေးကော်မရှင်နဲ့ကျွန်တော်တို့ဆီမှာမရှိပါဘူးအဲ့လိုပြောလို့လဲသူတို့ဟိုကျွန်တော်ပြောတဲ့စကားကိုသူတို့လိုက်နာမှာမဟုတ်ဘူးအဲသူတို့တိုက်ပွဲတွေဖြစ်နေရတဲ့အကြောင်းရှင်းရာတွေကအဲဒီအကြောင်းတစ်ခုခုပြပြီးတော့အများအားဥပမာဆိုတော့နည်းနည်းစိုးမိုးရေးကင်းလဲတဲ့အခါဟာလားဒီလမ်းကြောင်းတွေရှင်းလင်းတဲ့အခါမှာအဲထိတ်တဲ့ရင်ဆိုင်တိုက်ပွဲတွေဖြစ်တယ်ဆိုပြီးတော့တစ်ဖက်ကိုတစ်ဖက်အပြစ်ပို့ရလို့ပဲအဲဒီကိစ္စတွေကိုသူတို့အဖြစ်ပေးနေကြတာဖြစ်ပါတယ်ပြီးတော့ဒီလွတ်တော်ရဲ့ကျွန်တော်တို့မြန်မာနိုင်ငံလွတ်တော်ရဲ့ကော်မတီကော်မရှင်တွေကတော့စစ်တပ်ပေါ်မှာအဲ့လောက်ဩဇာတရားမှုမရှိပါဘူးကျွန်တော်မြင်တာကတော့အစိုးရတောင်မှစစ်တပ်ပေါ်မှာဟုတ်တယ်တရားမှုမရှိတဲ့အခါမှာလွတ်တော်ကတိတ်တွန်းရင်ပဲအဲကျွန်တော်တိတ်တွန်းနိုင်တာပါအဲတကယ်လှုပ်ဆောင်ရမှာကတော့တပ်ပဲဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအခုကျွန်တော်ဒါပြည်သူကြားထဲကသတင်းစာဆရာတူကိုဖိတ်ခေါ်လိုပါတယ်ဦးစီတူအောင်မြင့်ဖြစ်ပါတယ်ဆရာစီတူအောင်မြင့်ဘယ်လိုမြင်ပါလဲခင်ဗျာတိုင်းရင်းသားတွေနဲ့ငင်းချမ်းရေးဖော်ဆောင်နိုင်မဲ့အလားအလားဒီခေတ်မှာနည်းနည်းစီနေပြီလို့ဆိုနိုင်ပါသလားမရှိသေးရင်ဘာတွေများလူနေတဲ့နယ်ထောက်ပြပါဦးခင်ဗျာ
အဓိကကတော့အစိုးရကအခုအကောင့်ထဲပေါ်နေတာတွေနောက်ပြီးတော့မှအဲ့ဒီပုံမှာဟိုတက်မတော်ဘက်ကလိုက်ပါပြီးဆောင်ရွက်နေတာတွေကိုကျွန်တော်နားလည်တာတစ်ခုသေးကတော့အပြစ်ခတ်ရက်စဲရေးကိုပဲသူတို့ကအဓိကလုပ်ချင်နေတာအဲ့ဒီဥစ္စာပါပဲအပြစ်ခတ်ရက်စဲသွားပြီးတဲ့နောက်မှာဟိုညဉ့်ညရေးဆိုင်ရာကိစ္စတွေနောက်ပြီးတော့တိုင်းလာခွင့်ရေးဆိုင်ရာကိစ္စတွေအဲ့ဒါတွေဆက်ဆွေးနွေးဖို့ဆိုပြီးတော့မှသူတို့ကဆန္ဒရှိတယ်ဆိုတော့အဲ့ဒီဟာနဲ့ပတ်သက်လို့ဘာမှကျွန်တော်တုံ့ပြန်လက်ဆိုရင်တော့ဘာမှအာမခံချက်ရှိတယ်လို့မမြင်ဘူးဘာဖြစ်လို့လဲဆိုတော့ဟိုတိုင်းလာရင်လည်းထားလို့ကျွန်တော်တို့ဒီရင်းမှာတော့မှတကယ်ဒီမကြီးမှာတော့မှအမျိုးသားပြန်လဲရင်ကြားစစ်ရေးနဲ့ပတ်သက်ပြီးတော့မှဟိုအတိုက်ခံနေပြည်သူတွေနဲ့လက်ရှိအာဏာရထားတဲ့စစ်ဘုတ်ချုပ်တွေစစ်ဘုတ်ချုပ်ဟောင်းတွေနဲ့အဆင်မပြေသေးဘူးအဆင်မပြေသေးတော့တိုင်းလာရင်လည်းရေရှည် အရှင်းပြင်းမဲ့ဆိုတဲ့လမ်းစာကိုရောက်မယ်လို့တော့ကျွန်တော်မမြင်သေးဘူး။ဒါပေမဲ့လောလောဆယ်မှာအစိုးရကိုယ်တိုင်ကတတ်မတော်ကိုယ်တိုင်ကအဖြစ်ခန့်ရက်စဲကြီးကိုတော့သူအယံကိုလူလားနေတယ်။အဲလူလားနေတဲ့ခါကျတော့အဲ့ဒါကတော့ဖြစ်သွားမယ်လို့ထင်တယ်။ဒါပေမဲ့နိုင်ငံရေးရရေးရှိငင်းငန်းရေးရဖို့ဆိုတဲ့ဟာကတော့အများကြီးဆွေးနွေးရအောင်မဲ့ကိစ္စတစ်ခုဖြစ်နေသေးတယ်လို့တော့ကျွန်တော်ယူဆပါတယ်
။ဟုတ်ကဲ့ဒေါ်ရွှေဘူးခင်ဗျာတကယ်တော့ကချင်းပြည်နယ်ဘက်မှာရှိတဲ့ကချင်းလက်နက်ကိုင်အင်အားစုတွေနဲ့အပြစ်ခတ်ရက်စဲခဲ့တာ18နှစ်လာကြာခဲ့ပြီခင်ဗျာပြန်ပြီးတော့ပြတ်သွားတာပဲအခုလည်းပဲအပြစ်ခတ်ရက်စဲကိုပဲ UTV ပြောနေကြတဲ့ဒီငင်းငန်းရေးလမ်းစဉ်ကိုပဲလို့ပြောလို့ပါလေခင်ဗျာ
အဲလွန်ခဲ့တဲ့ကာလမှာဒီ18နှစ်ကြာပေါ့နော်အပြစ်ခတ်ရက်စဲဘူးပါတယ်ဒါမဲ့အခုပြန်တိုက်တာ3နှစ်ရှိပါပြီဒါရီယာဆိုလို့ရှိရင်ခိုင်မာတဲ့ကျွန်တော်တို့ဥပဒေပြဋ္ဌာန်းချက်မရှိခဲ့ဘူးအရင်အပြစ်ခတ်ရက်စဲတော့လည်းတိတိကျကျခိုင်ခိုင်မာမာဓာန်တူညီရေးအတွက်ဘာမှအထူးအကျတော်တို့ဥပဒေမရှိခဲ့ဘူးပေါ့နော်အဲအဲ့ဒါတွေကြောင့်အကောင့်ထဲလည်းမပေါ်ခဲ့ပေးဘူးအဲ့ဒါကြောင့်မို့ကျွန်တော်တို့လူမျိုးရေးပြဿနာတွေလည်းမရှိချင်းပြီးခဲ့နိုင်ဘူးဒါတွေကြောင့်မို့ပြန်ဖြစ်တာအဲ့တော့ဒီအပြစ်ခတ်ရက်စဲဆိုတာဆိုရှင်ကျွန်တော်တို့ရဲ့ဒီဓာန်တူညီရေးအာမခံချက်တော့တခုတော့မဟုတ်ပါဘူးဒါပေမဲ့အပြစ်ခတ်ရက်စဲရေလုပ်ခြင်းရဆိုလို့ရှိရင်ဒီဓာန်တူညီမှုညီညွတ်မှုအတွက်နိုင်ငံရေးဆွေးနွေးမှုရရှိဖို့အတွက်ခိုင်မာတဲ့နေရာကိုတွားဖို့အတွက်လမ်းစတစ်ခုတော့ဖြစ်ပါတယ်ဒါကြောင့်မို့နေရာကိုစဉ်းစားဆုံးဖြတ်ဖို့ကတော့ကျွန်တော်တို့ရဲ့အဲတိုင်းသားလက်နက်ကိုင်အဖွဲ့တွေပဲဖြစ်ပါတယ်အဲ့တော့ဒီတစ်ခါကျွန်တော်တို့ပြန်ပြီးတော့အပြစ်ခတ်ရက်စဲလက်မှတ်ထိုးမယ်ဆိုရှင်အမှန်တကယ်ပဲကျွန်တော်တို့ရဲ့ဒဏ်တူညီမှုကိုဖော်ဆောင်နိုင်မလားမဖော်ဆောင်နိုင်ဘူးလားဆိုတာတို့တကယ်ဆွေးနွေးနေတဲ့လူတွေကဒီတက်မတော်ကိုလည်းလေ့လာဖို့လိုပါတယ်အစိုးရကိုလည်းလေ့လာဖို့လိုပါတယ
်ဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ဖဒိုးကွယ်ထူးဝင်းကိုမေးပြရစီမမေးခင်ဒီထံနဲ့တစ်ဆက်တစ်ဆက်လည်းသွားရရှင်တယောက်ရေးထားတဲ့စာကိုကျွန်တော်လည်းပြောပြလိုပါတယ်စစ်ဘုတ်သူကတော့လည်းဥပမာကိုခက်ကြမ်းကြမ်းဆိုတော့ကျွန်တော်မဖတ်တော့ပါဘူးစစ်ဘုတ်တွေနဲ့ဆွေးနွေးခြင်းဟာအလွန်အလွန်သတိထားဖို့လိုပါသည်တဲ့တဆုံတစ်ခုနဲ့တူရဲ့အတွက်ကြောင့်ဆိုတော့သူကပြောတယ်ထားပါတော့အပြစ်မရခင်လက်နဲ့ဖြုတ်သွင်းရေးကိုရခင်ကမဖြစ်နိုင်မှန်းစီးရတဲ့စစ်တပ်ကတောင်းဆိုခဲ့တယ်တဲ့အခုကျတော့အဲ့ဒါကိုမတောင်းဆိုတော့ဘူးတဲ့ဒါစစ်တပ်ဘက်ကအလျှော့ပေးတာမဟုတ်ပါဘူးတဲ့ဒါသူတို့ကစားကွက်ဖြစ်တယ်တဲ့ဒါကိုတိုင်းရင်းသားခေါင်းဆောင်တွေနားလည်ဖို့လိုပါတယ်တဲ့နောက်တစ်ခုကသူပြောထားတာကစစ်ရေးနဲ့နိုင်ငံရေးကိုနှက်နှက်တရကစားရမှအောင်ပွဲရမယ်လို့သူကဆိုပါတယ်ပိုပြီးအရေးကြီးတာတစ်ခုကတော့အခုလုံနေတဲ့ကိစ္စတွေမှာမအောင်မြင်ဘူးဆိုရင်တိုင်းရင်းသားတော်လှန်ရေးခေါင်းဆောင်များဟာတိုင်းရင်းသားများရဲ့သမိုင်းတေခံဖြစ်သွားမျိုးကိုသတိထားစေချင်ပါသည်ရေးသားပေးဖို့သူကပေါက်ဆဖြစ်ပါတယ်ခင်ဗျာဆိုတော့ဖဒိုကွယ်ထူးဝင်းကျွန်တော်မေးချင်ပါတယ်အခုအပြစ်ခတ်ရစဲရေးအတွက်ကတော့ဘယ်နည်းလုံမယ်ဘာညာဆွေးတော့ပြောကြတယ်ဆိုတော့ဒီအပြစ်ခတ်ရစဲရေးမှသည်ထာဝရညီညာရေးသို့တက်လှမ်းနိုင်မဲ့အလားအမခံချက်မျှော်လင့်ချက်တစုံတရာရှိပါသလားဘယ်လောက်ရှိပါသလဲခင်ဗျာ
ကျွန်တော်တို့မျှော်လင့်ချက်တော့ရှိပါတယ်ဘာဖြစ်လဲဆိုတော့ကျွန်တော်တို့နိုင်ငံရေးပြဿနာအခြေခံနိုင်ငံရေးပြဿနာကဒီပြဿနာတွေဆိုလိုတာကကျွန်တော်တို့အမျိုးသားရုပ်အခြေခံတဲ့နိုင်ငံရေးပြဿနာဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးဤအရာမရှိမဲနဲ့တွဲဆုံဆွေးနွေးခြင်းဤအရာမရှိမဲနဲ့လက်နက်ကအကြမ်းဖက်ဆွေးအသုံးပြုတဲ့အတွက်ကျွန်တော်တို့ကတိုင်းသားတွေကလည်းလက်နက်ကပြီးတော့ကိုယ်နိုင်ငံရေးယက်တီချက်အတွက်ကိုယ်အမျိုးသားရဲ့နိုင်ငံယက်တီချက်လက်နက်ကတပ်ဖွဲ့နဲ့ဖွဲ့စည်းလာခဲ့တယ်ကျွန်တော်အဲ့တာကြောက်ဘူးလို့ကျွန်တော်တို့ကဒီညမှာကျွန်တော်တို့လာချက်ကနိုင်ငံရေးပြဿနာကိုတွေ့လို့ဆွေးနွေးအဖြစ်ရှာဖို့ပဲဖြစ်ပါတယ်အခုကျွန်တော်တို့စူးစမ်းနေတဲ့ဒီလိုအပြစ်ခတ်ရစေသဘောတူရင်ရစာချုပ်လက်မှတ်ထိုးပြီးတဲ့နောက်ပိုင်းမှာနိုင်ငံရေးတွေ့ဆုံဆွေးနွေးဖို့အတွက်ဖြစ်ပါတယ်ဒီနိုင်ငံရေးတွေ့ဆုံဆွေးနွေးဖို့အတွက်လည်းကျွန်တော်စာချုပ်ထဲမှာနိုင်ငံရေးတွေ့ဆုံဆွေးနွေးအမှတ်အချက်ဆိုတဲ့အချက်တွေလည်းပါတယ်ဒီတက်ပြရတဲ့ဆိုတော့ငင်းချင်းရတော့မဟုတ်သေးဘူးနိုင်ငံရေးပြဆိုဆွေးနွေးပြီးတော့အဖြေရှာသွားဖို့အတွက်ဖြစ်တယ်ဒီနိုင်ငံရေးပြဆိုဆွေးနွေးအဖြေရှာပြီးတော့ရရှိလာတဲ့သဘောတူညီချက်အပေါ်မှာဒါကျွန်တော်ဆက်လက်ရှောက်လောင်းမယ်ဖြစ်တယ်ဒီကျွန်တော်သဘောတူညီချက်တွေကကျွန်တော်တို့အခုခေါ်နေတာပြည်တော်စုငင်းချင်းရဆွေးနွေးညီလာခံပေါ့နော်ဆွေးနွေးမှုဒီအစီအစဉ်ကိုကျွန်တော်တို့ကဖြစ်ရှိရပြဿနာတွေကတော့အများကြီးရှိပါတယ်ဒီတော့ကျွန်တော်တို့အခုကနှစ်ဖက်စလုံးကတော့ကျွန်တော်နားလည်တာကတော့ပြပြရစေးလုပ်ပြီးတဲ့နောက်ပိုင်းမှာနိုင်ငံတွေ့ဆုံဆွေးနွေးဖို့တော့သဘောတူညီချက်တော့ရှိထားပါတယ်။ဒါကအကောင့်ထဲပေါ်ဖို့ကြတော့ကျွန်တော်နှစ်ဖက်စလုံးထဲမှာလည်းလိုအပ်ပါတယ်။ဒါကြောင့်မို့ကျွန်တော်အမြင်ကတော့အခုလောလောဆယ်မှာကျွန်တော်ကြိုးစားဆောင်ရွက်နေဒီတပီလို့ပြစ်ခတ်ရစေးသဘောတူညီချက်ထဲမှာပြစ်ခတ်ရစေးလုပ်ပြီးတဲ့နောက်ပိုင်းမှာကျွန်တော်ပြစ်ခတ်ရစေးခိုင်မာဖို့အတွက်နောက်ပြန်လည်ပြင်းပြရည်အတွက်နိုင်ငံကျမှုတည်ဆောက်ရေးအတွက်ဆိုတာလည်းလိုအပ်တယ်လို့နိုင်ငံတွေ့ဆုံဆွေးနွေးတဲ့အခြေခံနိုင်ငံပြဿနာကြီးကိုလည်းကျွန်တော်ဆွေးနွေးသားမှာဖြစ်ပါတယ်ကျွန်တော်အနေနဲ့ကတော့အခုလက်ရှိရင်ဆိုင်တဲ့အခက်အခဲတွေကတချို့နားလည်မှု तो सोलोरागा ना जनरल टेपने टेपन नाले मु अपिम ओवा मिशिते मु नबीरो जनरल प्याट्सन लायाले निपों छोडे जो लेने ने ना टेके मु र टेपने टेपे टेके मु दिया दी दी टेके मु दिया ने पिपोला दे संदिया से दिया ले जनरल शिशे तो नहीं बु अटू जनरल लामु ने ले अपोमा ता जनरल अखे के रुक पिते दी ना जनरल टाइपी ये अच्छे ဒီလိုအပ်တဲ့ခုနကျွန်တော်တက်တန်နိုင်အောင်ပြောသလိုပဲတန်းတူတဲ့အခွင့်အရေးတွေမညီမြမှုတွေညီမြသွားအောင်ကိုယ်ပိုင်ပြန်တတ်ခွင့်တွေတိုင်းသားလို့လိုအပ်တဲ့အခွင့်အရေးတွေကျွန်တော်တိုင်းကြီးအဖြစ်ရှင်းသွားလို့ရှိရင်တော့ကျွန်တော်တို့ကဒီတိုင်းပြတော့အေးချမ်းသွားမှာပဲအခုလက်ရှိနေထားတော့ကျွန်တော်ကြိုးစားနေအချိန်ဖြစ်ပါဟုတ်ကဲ့ဘယ်လိုကတော့ဝင်ဒီမှာသွားရရှင်တယောက်ရေးထားတဲ့စာကိုကျွန်တော်
48ခုကလေးကစခဲ့တဲ့နိုင်ငံရေးယုံကြည်ချက်သဘောထားဖြစ်နေတယ်လို့နားလည်တယ်ဟုတ်တယ်48ခုကလေးကလူလာခဲ့တာဒါပေမဲ့လည်း1962နောက်ပိုင်းမှာဘာဘူးအင်အားစုဘက်မှာနိုင်ငံရေးမျိုးဆက်ဆိုတာမရှိတော့ပါဘူးတဲ့ဆိုတော့ဒီအခုဥဆောင်ဆွေးနွေးနေတဲ့တိုင်းရင်းသားတွေကဆွေးနွေးနေတဲ့ဟိုဘက်ကလူတွေကနိုင်ငံရေးပါတီလည်းမဟုတ်နိုင်ငံရေးခေါင်းဆောင်လည်းမဟုတ်သူအသုံးနှုံးပြောရင်တော့ပေါ့ဗျာနိုင်ငံအတွက်တာဝန်ခံတဲ့အနှစ်သာရမပြည့်စုံတဲ့လက္ခဏာဝန်ထမ်းတွေနဲ့ဘယ်လိုမှဆွေးနွေးလို့အောင်မြင်မှာမဟုတ်ပါဘူးလို့ယူကြည်နေတယ်တဲ့ဒီလူတွေနိုင်ငံရေးသမားတွေဖြစ်လာမှနိုင်ငံရေးသမားတွေနဲ့ဆွေးနွေးမှနိုင်ငံရေးပြဿနာပြည်လဲမယ်လို့လည်းသူကသုံးသပ်ထားပါတယ်ဒီကိစ္စကိုကျွန်တော်ဥဖေသန်းကိုမေးချင်ပါတယ်လွတ်တော်အမတ်တူတိုင်းရင်းသားသူပြောတာလည်းလက်တွေ့ကြည့်မယ်ဆိုရင်လွတ်တော်မှာလည်းပဲဒါစစ်တပ်ကအမတ်တွေကပါတယ်နောက်ပြီးဥက္ကဋ္ဌတို့ဘာတို့နာယကတို့ဒီပုဂ္ဂိုလ်ကလည်းပဲစစ်တပ်ကလူတွေအစိုးရဌာနသမ္မတကအစားကလည်းစစ်တပ်ကအပြောင်းလဲတွေသာဖြစ်လေတော့ဦးမြတ်မင်းပြောတဲ့ကိစ္စကိုဘယ်လိုသဘောအားရပါသလဲနိုင်ငံရေးသမားချင်းဆွေးနွေးမှပုံမပြေလဲမယ်ဆိုတာဖြစ်နိုင်ပါသလားဦးဖေတန
်းဟုတ်ကဲ့ကျွန်တော်တို့တိုင်းရင်းသားတွေကတော့လေဒါပြည်ထောင်စုစနစ်သူတည်ရင်ကျွန်တော်တို့ကိုယ်တိုင်ကိုယ်ပြည်နယ်တွေကိုလုတ်ပိုင်ခွင့်ရအောင်ပေါ့နော်ကိုယ်ပိုင်အုပ်ချုပ်ခွင့်ရအောင်တောင်းလာတာကခုကတည်းကမဟုတ်ပါဘူးကျွန်တော်တို့အရင်တုန်းကလည်းဒီကျွန်တော်တို့ပြည်ထောင်စုစနစ်ကလာချင်းကောင်းတဲ့ပြည်ထောင်စုစနစ်မဖြစ်ခဲ့ပါဘူးဟိုပြည်နယ်နိုင်ငံတို့အကျော်ခစ်ကလည်းပဲအင်အားနဲ့အနိုင်ယူပြီးတော့အင်ပါယာသဘောမျိုးနဲ့ကျွန်တော်တို့ပြည်ထောင်စုကိုတည်ထောင်ခဲ့တယ်48ခုနှစ်မှာလည်းပဲပြည်သူစာချုပ်ရှုပ်ပြီးတော့ကျွန်တော်တို့အလိန်အညာပြည်ထောင်စုပဲဖြစ်ခဲ့တယ်ဒီနောက်ပိုင်းမှာလည်းပဲကျွန်တော်တို့အခွင့်အရေးတွေမငင်းပြတဲ့မငင်းပြတဲ့ပြည်ထောင်စုပေါ့နော်ကျွန်တော်တိုင်းရင်းသားတွေကအဲ့လားတွေပေါ်မှာဓာတ်လူရည်သူအခွင့်အရေးကိုလိုချင်လို့ကျွန်တော်တို့ကတောင်းဆိုနေရတာတိုက်ပွဲဝင်နေရတာအဲ့ဒီအပေါ်မှာဒီအုပ်ချုပ်တဲ့လူတွေပေါ့နော်တမတော်ပါဝင်ပေါ့ဒီအထူးသဖြင့်ဗမာနိုင်ငံကြီးကောင်းဆောင်တွေကဓာတ်လူနားလေဘူးလို့တွေတိုင်းရင်းသားတွေကမတော်မတရားတောင်းနေတာမဟုတ်ဘူးအရင်ကတုန်းကဆိုရင်တောင်မှကျွန်တော်တို့ခွဲထုတ်ခွင့်လို့ဘာလို့လုပ်ပြီးဒီနေ့ဖက်ဒရယ်စနစ်ကိုကျွန်တော်တို့ကတောင်းဆိုနေတာတိုက်ပွဲဝင်နေတာအဲ့ဒီအပေါ်မှာညီညွတ်မှုကိုတောင်းနေတာအဲ့ဒါကိုသူတို့ကဘလို့မှကျွန်တော်တို့အပေါ်မှာမယုံသင်္ခါရစိတ်နော်မရှိပဲနဲ့သဘောထားကြီးကြီးနဲ့ဓာတ်လူကြီးတို့အခွင့်အရေးပေးမယ်ဆိုတာတကယ်တမ်းပြည်တော်စုစနစ်ညီညွတ်ကိုချင်းချင်းမင်းမင်းစနစ်မျိုးနဲ့ကျွန်တော်တို့ဆုံးဖြတ်ရင်ဒါကတကယ်တမ်းဟိုရင်းပေါ့ဒီမိုဆိုတရားနဲ့လည်းညီတယ်ပေါ့ဗျာနော်ဓာတ်လူကြီးတို့အခွင့်အရေးဆိုတာအဲ့ဒါမျိုးကိုသူတို့လိမ့်လျောဖို့ဆိုတာဘလို့မှအခက်အခဲမရှိပါဘူးအဓိကတော့မယုံသင်္ခါမှုပေါ့နော်မယုံကြည်တဲ့စိတ်ဓာတ်ပေါ့အဲ့ဒီမယုံကြည်တဲ့စိတ်ဓာတ်ကဘာကလာလဲဆိုတော့ခုတည်းကပဲစည်ရဲ့အမြင်ကြောင့်ဒီလိုဖြစ်ရတယ်လို့ကျွန်တော်ထင်တယ်စည်ရဲ့အရာအုပ်ချုပ်ထားနိုင်မယ်ဒီရံစိတ်ကွက်ထားနိုင်မယ်ဆိုရင်အဲဒါဒီပြည်တော်စုကတည်တတ်နေမယ်ဆိုတော့စိတ်သဘောထားကြောင့်ဒီလိုဖြစ်နေတာလေအဲဒီသဘောမျိုးဖြစ်တယ်ဒါကြောင့်ကျွန်တော်ခုနကပြောတဲ့အဆိုကိုထောက်ခံပါတယ
်ဟုတ်ကဲ့ဟုတ်ကဲ့
နိုင်ငံရေးသမားတွေကပဲ
ဒါကို
ဆွေးနွေးပို့ပြီးတော့ကျွန်တော်တို့အဖြေကောင်းရမယ်လို့ထင်တယ်ဆွေးနွေးသမားတွေကဆွေးအမြင်နဲ့ကြည့်နေတဲ့ညကာလပတ်လုံးငါတို့ကိုတိုက်ခိုက်မယ်ငါတို့ဆရာခွဲထုတ်မယ
်ငါတို့
ကိုပုံကားမယ်ဆိုတော့အမြင်မျိုးနဲ့ကြည့်နေတဲ့ညလုံးဒီဓာတ်လူကြီးတို့အခွင့်အရေးကိုသူတို့မြင်စရထားလိမ့်မယ
်ဟုတ်ကဲ့
ကျွန်တော်တို့ကတော့နိုင်ငံရေးသမားတွေအေးဖြစ်စေရှင်တယ်အဲဒါကြောင့်ဒီနေ့ဆွေးတို့အကူပြီးတော့เนาะကျွန်တော်တို့နိုင်ငံရေးကိုလုပ်နေတဲ့ပုံစံတွေကလည်းအဲဒီဖြစ်ပြောင်းလာတဲ့အညီဒီဖက်ဒရယ်စနစ်ဆိုတဲ့ဟာကြီးကိုသဘောပေါက်ပြီးတော့ဓာတ်လူရည်သူအခွင့်အရေးပေးမှမတို့ပြည်ထောင်စုတည်နေတဲ့ပြည်ထောင်စုစစ်မှန်တဲ့ပြည်ထောင်စုဖြစ်မယ်ဆိုပြီးတော့ဟိုနိုင်ငံရေးသမားဆန်ဆန
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ပြီးတော့ပြီးတော့ကျွန်တော်နိုင်ငံကိုချစ်ဆက်ကောင်းနိုင်အောင်လုပ်မယ်ဆိုရင်တော့သူစေတော်စေတော်တွေလည်းနိုင်ငံရေးအမြင်ရှိရှိနဲ့လုပ်မယ်ဆိုတော့ဒါဖြစ်နိုင်တယ်လို့ကျွန်တော်ယူဆပါတယ်ဟ
ုတ်ကဲ့ကျွန်တော်ဒေါက်တာနိုင်အောင်ကိုပြန်မိချင်ပါတယ်အဲ့တော့ဒေါက်တာနိုင်အောင်သောရရှင်တယောက်ကိုလည်းပြောထားတယ်ဒီမိုကရေစီကျင့်သုံးတဲ့နိုင်ငံရေးဒီနေ့ဖြစ်လာရင်တကယ်တော့နိုင်ငံရေးသမားတွေခေါင်းဆောင်ဖြစ်လာရင်တော့အောင်မြင်မယ်ဆိုပြီးတော့သုံးသပ်ပါတယ်နိုင်ငံရေးသမားတွေဖြစ်လာရင်တော့စစ်တပ်ကိုနိုင်ပါမလားဆိုတာလည်းမေးခွန်းထုတ်ရှာဖြစ်လာတယ်ဒေါက်တာနိုင်အောင်ဘယ်လိုသဘောပါလဲခင်ဗျာအခုဆွေးနွေးရတဲ့ကိစ္စကို
ဒီကညချင်းလာတော့ပါဆိုတော့ကျွန်တော်တို့ဒီမိုကရေစီလို့ပြောမယ်ဆိုလို့ရှိရင်ခုနကပြောတဲ့ဒီတရားမျှတမှုတို့လွတ်လပ်မှုတို့ငြိမ်းချမ်းမှုဆိုတာတရားနဲ့ကိုင်ဆောင်မှာပေါ့လေအဲ့တော့အခုလောလောဆယ်ဖြစ်နေတဲ့ဒီလက်နက်ကိုင်တတိယပခန့်နဲ့ပြောချင်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကဒီ ရန်ဖြစ်တာကိုရက်နေတဲ့အဆင့်ကြိုးစားနေတာပေါ့နော်တကယ်တမ်းပြောရင်တော့ကျွန်တော်တို့ရန်လိုခြင်းတဲ့စိတ်တွေရန်ဆခြင်းတဲ့စိတ်တွေအဲ့ဒါကြီးဖြောင်းနိုင်မှုကျွန်တော်ယူဆရမယ်နောက်ပြီးလက်ဆွဲနှုတ်ဆက်ပြီးလို့ရှင်လည်းလက်တွဲနိုင်မှုကြိုးစားရမယ်ဆိုတော့အဲ့လိုမျိုးဟာမျိုးမှာဒီမိုကရေစီသဘောရဆိုလို့ရှင်ကျွန်တော်ကအများသဘောတူတာနောက်ပြီးတော့မှဒီအဲအနေနဲ့လူတို့မဟုတ်လေရှင်လို့ရှင်ဒီအတွေးခေါ်ယူဆမတူတဲ့လူတွေလည်းအားလုံးပါတယ်ဆိုတော့အောက်ဆောင်ရဖြစ်တဲ့အောက်ဆောင်နဲ့ပို့ပြီးတော့အဲသက်ဆိုင်နေလို့ရင့်ကျက်ပို့ပြီးရင့်ကျက်မယ်လို့တင်ပါတယ်နောက်တစ်ခုကဒီဒီမိုကရေစီစနစ်မှာကောင်းကင်နဲ့အစိုးရလုပ်မယ်ဆိုလို့ရှင်ကျွန်တော်တို့ကပါတယ်ဆိုတော့အနာခွဲကိုရေးအနာတန့်ချေပေါ့နော်ဒီ centralization ဆိုတာဒါတကယ်တမ်းပြောရင်ဆယ်တွေသွားကျင်တဲ့အနှစ်သာရတစ်ခုနဲ့အတူတူပါပဲလို့ဒါကြောင့်မလို့ကျွန်တော်တို့ကဒီဒီမိုကရေစီနဲ့လူခွင့်ရေးကိုပြောမယ်ဆိုလို့ရှိရင်ခုနပြောတဲ့တိုင်းသားတွေကတကယ်ကိုကိုကြီးကိုကျွန်တော်နဲ့နေခဲ့တဲ့တမိုင်းချောင်းကိုကျွန်တော်တို့အတိအမှတ်ပြုနိုင်တယ်ဆိုလို့ရှိရင်တန်တူရင်းနဲ့ကိုယ်ကတန်းကိုယ်ကိုဖော်ကျူးမဲ့တရားမျှတမှုရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ငြိမ်းချမ်းမှုရလာမှာပါလို့ဒီမိုကရေစီကလည်းပို့ပြီးဆောင်ကျင်းလာမယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့ဒီဆွေးနွေးပွဲမှာကျွန်တော်တို့ဆွေးနွေးကြရတာဟာအကုန်လုံးဒီပြည်ထောင်စုငြိမ်းချမ်းရေးဖြစ်စေခြင်းနဲ့ဆန္ဒနဲ့ဆွေးနွေးကြခြင်းဖြစ်တယ်လို့ကျွန်တော်ပြောလိုပါတယ်ဒီလိုမျိုးမကြခဏလဲဆွေးနွေးမကြခဏလဲဆွေးနွေးဖို့ကျွန်တော်ကြိုးစားပေးရမှာဖြစ်ပါတယ်ကျွန်တော်အချိန်မရတဲ့အတွက်ကြောင့်တချို့ပေးထားတဲ့စာရီတချို့စီးရင်ပေးထားတဲ့သောရရှင်တွေအားလုံးကိုမခေါ်စုအချိန်မပေးနိုင်ခဲ့တာကိုလည်းနားလေပေးကြဖို့တောင်းပန်ရင်းနေမယ်ဒီနေ့အစီအစဉ်ကိုဒီမှာနေကုန်ကြလိုက်ပါခင်ဗျာပါဝင်ဆွေးနွေးရတဲ့သောရရှင်တွေနဲ့နားဆင်နေသွားရရှင်အားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ဥချောဆန်သာစီစဉ်ပြီးထုတ်လုပ်သူမတ်ဆုမုံနဲ့အတူတင်ဆက်ခဲ့တဲ့စနေနေ့ညချမ်းထားရိုက်လေးလိုင်းအစီအစဉ်ပဲဖြစ်ပါတယ်ရှင် VOE ရဲ့စနေနေ့ညချမ်းအစီအစဉ်ထုတ်လင်းချက်တွေမကြခင်မှာပြီးဆုံးတော့မှာပါအခုထုတ်လင်းပေးနေတဲ့တနအိစာအစီအစဉ်ကိုလည်းအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီကနေ 17:00 နာရီအထိလိုင်းဒိုမီတာ 2532 တို့ကနေပြန်ပြီးတော့ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင် VOE ရဲ့စနေနေ့ညပိုင်းထုတ်လင်းချက်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုကတော့ဂျန်နေသေးတဲ့အချိန်တွင်မှာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ်ရှင
်ပါလက်စတိုင်းတွင်လည်းဆွေးနွေးဖို့စီစဉ်ထားတဲ့ကိုင်ရိုမြို့တော်စီစစ်ဆက်ညှိနှိုင်းရင်းမှုတွေကိုမလွတ်တော့ဘူးလို့အစ္စရေးကဆုံးဖြတ်လိုက်ပါတယ်82နာရီကြာပြစ်ခတ်ရစဲရေးလို့ဆိုတော့ကိုဟမတ်စ်တို့ကချိုးဖောက်တယ်လို့ဆွဆွဲပြီးနောက်တည့်အကြာမှာပဲအခုလို့ဆုံးဖြတ်လိုက်တာပါပါလက်စတိုင်းကိုယ်စားလှယ်အဖွဲ့ကတော့ဆွေးနွေးပွဲအတွက်ကိုင်ရိုမြို့တော်မှာရှိမယ်လို့ပါလက်စတိုင်းစစ်ဆက်ညှိနှိုင်းရေးမှူးချုပ်ဆာဟက်အီရီကက်ကပြောပါရယ်စီစဉ်ခဲ့တဲ့အပြစ်ခတ်ရစဲရေးဟာတောက်ကြာနေကစတင်ပြီးတနအီအကြာမှာပဲပြစီသွားခဲ့တာပါနောက်ကိုရီးယားနိုင်ငံနဲ့အစဉ်ဆက်ကတည်းကအဆင်မပြေခဲ့တဲ့နိုင်ငံတွေကခေါင်းဆောင်တွေနဲ့ရင်းနှီးနှီးနှီးဆက်ဆံတာကိုတွေ့ရနိုင်တဲ့ခီးစဉ်တစ်ခုအတွက်မြောက်ကိုရီးယားနိုင်ငံသားဝန်ကြီးဟာပျုံယမ်းမြို့တော်ကနေစနေနေ့မှာပဲစတင်ထွက်ခွာသွားပါပြီမြန်မာနိုင်ငံမှာဩဂုတ်လ10ရက်နေ့ကျရင်ကျင်းပမယ့်အာဆီယံရှစ်တောင်အရှနိုင်ငံများအဖွဲ့ရဲ့ဒေတာရွေးနှိနှောဖလှယ်ပွဲကိုပါတက်ရောက်လာနိုင်တဲ့သူ့ရဲ့ရှစ်တောင်အရှ9နိုင်ငံခီးစဉ်အတွက်မစ္စတာရီဆူယန်ပြုံရမ်းမြို့တော်ကနေလေယာဉ်နဲ့ထွက်ခွာသွားတာပါမြန်မာနိုင်ငံမှာကျင်းပမယ့် IARF အာဆီယံဒေတာရွေးအစည်းအဝေးကိုအာရှနဲ့ကမ္ဘာတစ်ဝန်းကကိုယ်စားလှယ်တွေလာတက်ရောက်ကြမှာဖြစ်ပြီးအာရှပစိဖိတ်ဒေတာမှာယုံကြည်မှုတည်ဆောက်ရေးနဲ့တရမန်ဆက်ဆံရေးပိုးပြီးတော့ကောင်းမွန်အောင်လှုပ်ဆောင်မှုရည်ရွယ်ချက်နဲ့နိုင်ငံရေးနဲ့လူကြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြမှာပါဖီနမ်နိုင်ငံရေချောင်းလူညိုရေတိုးတက်စေဖို့ကူညီတဲ့အစီအစဉ်တစ်ခုရဲ့တစ်စိတ်တစ်ပိုင်းဖြစ်အသုံးပြုပြီးသားရေရင်6ဆင်းကိုဂျပန်ကဗီယက်နမ်နိုင်ငံအတွက်ပေးရမှာဖြစ်ပါတယ်။ဗီယက်နမ်မှာရောက်နေတဲ့ဂျပန်နိုင်ငံသားရေးဝန်ကြီးဖူမီယိုကီရှိဒါနဲ့ဗီယက်နမ်စီမံကိန်းနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဝန်ကြီးဌာနဝန်ကြီးဘူခွန်ဗင်းတို့တောက်ကြနေကလက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်ဟာအမေရိကန်ဒေါ်လာ5သန်းပို့လောက်ရှိပါတယ်။ကျွန်းနိုင်ငံရှေ့ပိုင်းကွန်ရှမ်းမြို့ကစစ်ရုံတစ်ခုမှာပေါက်ကွဲမှုဖြစ်ခဲ့တဲ့အတွက်လူ65ယောက်သေဆုံးပြီး100ကျော်ဒဏ်ရာရသွားတယ်လို့တရုတ်တာဝန်ရှိသူတွေကပြောပါတယ်။နီပေါ်နိုင်ငံမြောက်ပိုင်းမှာမိုးပြင်းထန်ရွာပြီးကြီးမာတဲ့မြေပြိုကျမှုဖြစ်ခဲ့တာကြောင့်လူ၈ယောက်ထဲမှနေတည်ဆုံးပြီးတော့ဒါဇင်ပေါင်းများစွာပျောက်ဆုံးနေပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းချင်ညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်ဆုမွန်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ဒီအောင်ဖြစ်ပါတယ်ရှင်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24/32/39တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်း VOA1.2/1.3 များကအထူးပဲကျေးဇူးတင်ရှိပါတယ်။ကျွန်မကသင်ကြီးထိုက်ပါ
This program has come to you from the Voice of America, Washington.